Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြတ်ခင်ဗျာ2024ခုနှစ်ဒီဇင်ဘာလ18ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်တိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာဒီကနေ့ညမှာအစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇောင်းလိုင်းကဆောင်ရွက်ပေးမှာပါဒီကနေ့ညမှာတော့ဒီနေ့ညထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းနိုမီတာ19လိုင်းနိုမီတာ25လိုင်းနိုမီတာ30တို့အပြင်စနေတနင်္ဂနွေမှာလိုင်းနိုမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့အတူပဲတင်ဆက်သွားမှာပါသတင်းတွေထဲမှာဆိုလို့ရှိရင်မော်စကိုမှာဘုံးပေါက်တဲ့အတွက်ရုရှားနျူကလ িয়ার နဲ့ဇီဝဓာတုတပ်ဖွဲ့အကြီးအကဲဒုတိယဗိုလ်ချုပ်ဂျီတူသေဆုံးသွားပါတယ်။စီးရီးယားမှာ ISD ကောင်းထောင်ထမလာနိုင်အောင်အမေရိကန်ကလေကြောင်းကနေတိုးမြင့်တိုက်ခိုက်နေပါတယ်။ KNU ကရင်အမျိုးသားအစည်းအရုံးရဲ့ဌာနချုပ်ဟောင်းမာနေဘလော့ကို KNU တပ်တွေပြန်လည်သိမ်းပိုက်လိုက်ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုဥစားတင်ပြပေးပါမှာပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။သတင်းတွေပြန်နှာစင်ကြရမယ်အထက်မှာဆိုရင်တော့တရုတ်အစိုးရကတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ကြတဲ့KIO ကချင်ကောင်းဆောင်တွေပြန်ရောက်လာကြပါပြီ
။ပြန်ရောက်ပြီ။ဌာနရေးလိုပေါ့အမြင့်ဆုံးဒေတာဒီရင်းချမ်းရဲ့အကြောင်းတွေပြက်ပွဲတွေရပ်တော့ကိစ္စတွေပြောတယ်လို့ကြားတယ
်။ဒီအကြောင်းသတင်းပေးပို့ချက်အပြည့်စုံနဲ့အတူရခိုင်တိုက်ပွဲနောက်ဆုံးအခြေအနေမာနေပလော့စခန်းကို KNU ကပြန်လည်သိမ်းပိုက်လိုက်တာနဲ့ထိုင်းနိုင်ငံမှာကျင်းပမဲ့မြန်မာရေးဆွေးနွေးပွဲအပေါ်သုံးသပ်ချက်စတဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြပါမယ်။အဲဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ပြပေးသွားမှာဖြစ်ပါတယ်။ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုကိုဇော်မိုးကျော်နဲ့ကျွန်တော်ဇော်ဝင်းလိုင်းတို့ကတင်ပြပေးကြမှာပါခင်ဗျာ
။ရုရှားနိုင်ငံမော်စကိုမြို့တော်မှာဒီကနေ့ဘုံးပေါက်ကွဲခဲ့တဲ့အတွက်နျူကလ িয়ার ဇီဝဓာတုကာကွယ်ရေးတပ်ဖွဲ့တပ်မှူးဒုတိယဗိုလ်ချုပ်ကြီးအိုက်ဂေါ်ကာလို့စ်နဲ့အခြားတကူတည်ဆုံသွားကြောင်းရုရှားအာဏာပိုင်တွေကအတည်ပြုပြောဆိုပါတယ်။တိုက်ခိုက်မှုဟာယူကရိန်းလက်ချက်ဖြစ်တယ်လို့လဲယူကရိန်းSBU တပ်ဖွဲ့ကိုကိုကာပီရိုက်တာနဲ့ AFP သတင်းတွေကဖော်ပြကြပါတယ်ဒုတိယဗိုလ်ချုပ်ကြီးအိုက်ဂေါ်ကာလော့ဖ်နဲ့လက်ထောက်ဟာသူတို့နေထိုင်ရာတိုက်ခန်းတွဲတစ်ခုကနေလမ်းပေါ်ကိုထွက်လာစဉ်အနည်းအနားမှာရပ်ထားတဲ့လျှက်စစ်မော်တော်ဆိုင်ကယ်မှာထောင်ထားတဲ့ဘုံးပေါက်ကွဲခဲ့တာကြောင့်တေဆုံးသွားခဲ့တာလို့ရုရှားစုံစမ်းရေးကော်မတီကထုတ်ပြန်ပါတယ်သုံးနှစ်ကြာယူကရိန်းအပေါ်ကျူကျော်စစ်အတွင်ရုရှားတပ်တွေဓာတ်လက်နက်အသုံးပြုမှုနဲ့ဆက်နွယ်ပြီးတေဆုံးသူဒုတိယဗိုလ်ချုပ်ကြီးကိုယူကရိန်းအစိုးရကတရားစွဲဆိုပြီးနောက်တနေ့မှပဲဘုံးပေါက်ကွဲမှုဖြစ်ခဲ့တာပါပြီးခဲ့တဲ့အောက်တိုဘာလတည်းတုန်းကယူကရိန်းစစ်ပွဲအတွင်ရုရှားတပ်တွေဓာတ်လက်နက်အသုံးပြုတိုက်ခိုက်နိုင်အောင်စီစဉ်ခန့်မှုနဲ့ဒုတိယဗိုလ်ချုပ်ကြီးကာလော့ဖ်ကိုပြည်ထောင်ကဒဏ်ခတ်အရေးယူခဲ့ပူပါတယ
်ရုရှားကရုရှားယူကရိန်းစစ်ပွဲအတွင်းမြောက်ကိုရီးယားကရုရှားကိုငွေကြေးနဲ့စီးရဲအကူအညီတွေပေးနေတဲ့အပြင်ပယ်ထည့်မြစ်ဆိုင်တုံးအစီအစဉ်တွေဆက်လုပ်နေတဲ့အတွက်အမေရိကန်ပြည်ထောင်စုကမြောက်ကိုရီးယားနဲ့ရုရှားကိုတန်ခတ်အရေးယူမှုတွေထပ်မံလှုံ့ဆော်လိုက်ပါတယ်။ဒီအရေးယူမှုတွေမှာမြောက်ကိုရီးယားဗန်နေဗိုလ်ချုပ်တွေနဲ့တခြားတာဝန်ရှိသူတွေပါဝင်တယ်လို့ရုရှားရဲ့ရင်းနှီးတင်ပို့တဲ့ကုမ္ပဏီတွေလည်းပါဝင်ပါတယ်။မြောက်ကိုရီးယားဗန်နေထဲမှာအရှေ့မြောက်ဒေသကရုရှားအထူးစီးပွားရေးဆောင်ရဲ့အကြီးဆုံးဘဏ်တစ်ခုဖြစ်တဲ့ Golden Triangle Bank လည်းပါဝင်ပါတယ်။ဒါအပြင်ပျုံယမ်းမြို့တော်အခြေစိုက် Korea Mandel ငွေချေးဘဏ်တို့လည်းပါဝင်ပါတယ်။ဒီဘဏ်ဟာတရုတ်ပြည်အနှံ့သူ့ရဲ့ကိုယ်စားလှယ်တွေရှိတယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီချိန်ထဲမှာပဲတောင်ကိုရီးယားကလည်းမြောက်ကိုရီးယားနဲ့ရုရှားစီးရေးပူးပေါင်းဆောင်ရွက်နေမှုတွေအတွက်လူပုဂ္ဂိုလ်12ဦးနဲ့ကုမ္ပဏီ15ခုကိုဒဏ်ခတ်အရေးယူလိုက်ကြောင်းအင်္ဂါနေ့ကထုတ်ပြန်ပါတယ်အခုလိုဒဏ်ခတ်အရေးယူမှုမှာအမေရိကန်တောင်ကိုရီးယား EU ဗြိတိန်ဂျပန်ဩစတြေးလျအစုစုပေါင်း10နိုင်ငံပါဝင်ပြီးမြောက်ကိုရီးယားနဲ့ရုရှားစီးရေးပူးပေါင်းဆောင်ရွက်မှုပေါ်အပြင်းထန်ရှုံးချတဲ့ပူးတွဲကြေညာချက်တစ်စုံကိုလည်းဒီနေ့အင်္ဂါနေ့မှာထုတ်ပြန်ပါတယ်မြောက်ကိုရီးယားရဲ့ယူကရိန်းအပေါ်စီးရေးကူညီပေးမှုဟာပဋိပက္ခကိုပိုကျပြန့်သွားစေပြီးအနည်းရရှိကြောင်းဒါ့အပြင်ကုလသမဂ္ဂကချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေကိုလည်းချုပ်ဖောက်ရကြတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်
စီးရီးယားနိုင်ငံမှာသမ္မတဘာရှာအယ်အာဆတ်ဖျောက်ချပြီးတပုန်နေအောင်ပွဲခံခဲ့တဲ့အခြေအနေကို IS အစ္စလာမစ်စစ်သွေးကြတဲ့ကအခွင့်ကောက်ယူမှာစိုးရိမ်နေတဲ့အမေရိကန်ကလေကြောင်းကနေတိုးမြင့်တိုက်ခိုက်မှုတွေပြုလုပ်နေပါတယ်။ရုရှားတပ်ဖွဲ့တွေနဲ့လေကြောင်းစစ်ကူတွေကြားသမ္မတအာဆတ်အစိုးရတပ်တွေကင်းလက်နေလေရှိတဲ့စီးရီးယားနိုင်ငံအလယ်ပိုင်းက IS စစ်သွေးကြပစ်မှတ်တွေကိုဒုတိယအကြိမ်အဖြစ်အမေရိကန်တိုက်လျင်တွေကမနေ့တုန်းကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။ အာဆာအစိုးရနဲ့ရုရှားထိန်းချုပ်ခဲ့ဘူးတဲ့နယ်မြေတွေကစစ်သွေးကြွခေါင်းဆောင်တွေစကန်တွေကိုတိုက်ခိုက်ခဲ့တာဖြစ်ကြောင်းအရှေ့အလယ်ပိုင်းဒေသကိုတာဝန်ယူရတဲ့အမေရိကန်စစ်တပ်အလယ်ပိုင်းဒေသကိုယ်ခဲ့ဌာနကပြောဆိုပါတယ်။အိုင်အက်စစ်သွေးကြွတွေအပေါ်စီးရေးအရာဆက်လက်ဖိအားပေးဖို့ယူရတဲ့စစ်စင်ရေးဖြစ်တယ်လို့လည်းပြောပါတယ်။တနင်္လာနေ့ကပြစ်မှတ်ထားတိုက်ခိုက်ခဲ့တ အကျော်မှာဒုတိယအကြိမ်ဖြစ်ပါတယ
်ဂါဇာဒေသမှာဟားမတ်စ်တွေကိုစစ်ဆင်တိုက်ခတ်နေတဲ့အစ္စရေးအနေနဲ့ဂါဇာဒေသကိုလူညုံရေးရထိတ်ချုပ်နိုင်တော့မယ်လို့အစ္စရေးကာကွယ်ရေးဝန်ကြီးအစ္စရေးကတ်ကဒီကနေ့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ်ဂါဇာဒေသအတွင်းဟားမတ်စ်စစ်သွေးကြွတွေနဲ့အစိုးရဆိုင်ရာလုပ်ငန်းတွေကိုနှိမ်နှင်းဖယ်ရှားပြီးရင်အစ္စရေးအနေနဲ့လူညုံရေးအရာဂါဇာကိုထိတ်ချုပ်နိုင်တော့မှာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးကတ်ကX လူမှုကွန်ရက်မှာရေးသားဖော်ပြပါတယ်။ Israel ရဲ့စစ်စင်ရေးဟာ Hamas တွေအနေနဲ့ပြီးခဲ့တဲ့2023ခုနှစ်အောက်တိုဘာလကလူ1,100ကျော်သေဆုံးခဲ့တဲ့တိုက်ခိုက်မှုမျိုးထပ်မံမလုပ်နိုင်ဖို့ဖြစ်တယ်လို့လည်းသူကဆိုပါတယ်။ Gaza ကိုလည်း Israel သိမ်းပိုက်ထားတဲ့ Jordan မြို့အနောက်ဘက်ကမ်းဒေသ West Bank အခြေအနေမျိုးနဲ့သူကနိုင်ရှင်ပြောဆိုထားပါတယ်။အနောက်ဘက်ကမ်းဒေသမှာ Israel ထိန်းချုပ်ထားပြီးပုံမှန်ဝင်ရောက်စီးနင်းတာတွေဖမ်းဆီးတာတွေလုပ်လို့ရှိပါတယ်။ Israel ကတော့အကြမ်းဖက်လုပ်ရက်တွေကိုတားဆီးဖို့လို့ဆိုပါတယ်။ဂါဇာဒေသကိုအစ္စရေးကထိန်းချုပ်မယ်ဆိုရင်အမေရိကန်ပြည်ထောင်စုနဲ့ကုလသမဂ္ဂကမျှော်မှန်းထားတာတွေနဲ့ဆန့်ကျင်ဘက်ဖြစ်နေပါတယ်။ဂါဇာဒေသမှာဟားမတ်စ်တွေကိုဖယ်ရှားပြီးရင်အစ္စရေးအနေနဲ့အဲ့ဒီဒေသမှာဆက်ပြီးမနေနိုင်ဖို့ပြီးခဲ့တဲ့အောက်တိုဘာလတည်းတုန်းကအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုခဲ့ပါတယ်။ထို့အတူပဲကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကလည်းဂါဇာဒေသကိုအနောက်ဖက်ကမ်းဒေသတစ်စိတ်တစ်ပိုင်းကိုအုပ်ချုပ်နေတဲ့ပါလက်စတိုင်းအာဏာပိုင်တွေကတာဝန်ယူအုပ်ချုပ်ဖို့မျှော်လင့်ကြောင်းပြီးခဲ့တဲ့စက်တင်ဘာလကပြောဆိုပါတယ်။အစ္စရေးရဲ့ထိုးစစ်အတွင်းဂါဇာဒေသမှာသေဆုံးသူ 4,500 ကျော်သွားပြီလို့ဂါဇာကျန်းမာရေးတာဝန်ရှိသူတွေကထုတ်ပြန်ထားပါတယ်ခင်ဗျာ။
ပြည်ရေးအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9.19 kHz 15653ည9.25 kHz 11803ည9.30 kHz 9963ညတို့အပြင်စနေတနင်္ဂနွေမှာ9.19 190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ရေးအင်္ဂါနေ့ညပဲသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်KNU ကရင်အမျိုးသားအစည်းအရုံးရဲ့ဌာနချုပ်စခန်းဟောင်းဖြစ်တဲ့ထိုင်းမြန်မာနယ်စပ်တောင်ရင်မြကန်းဘော်ကမာနေဘလော့စခန်းကိုစစ်ကောင်စီတပ်တွေလက်ထဲကနေပြန်လည်သိမ်းယူလိုက်ကြောင်း KNU တာဝန်ရှိသူကပြောဆိုပါတယ်။စစ်ကောင်စီထိန်းချုပ်ထားတဲ့စခန်းကိုမကြသေးခင်ကစတင်ထိုးစင်တိုက်ခိုက်ထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးအခုနောက်ဆုံးသိမ်းပိုက်နိုင်ခဲ့တာဖြစ်တဲ့အကြောင်းဒီကနေ့အင်္ဂါနေ့မှာ KNU ရဲ့တာဝန်ရှိသူတူဖြစ်တဲ့ဖရိုစောသမိန်ထွန်းကိုကိုးကားပြီး AFP သတင်းကဖော်ပြပါတယ်။KNU အဖွဲ့အတွင်ခရီးရန်နဲ့ဗုဒ္ဓဘာသာဝင်တွေအကြားသဘောတားခွဲလက်ခဲ့ပြီးနောက်မြန်မာစစ်ကောင်စီတပ်တွေကမာနေဘလော့ကို1995ခုနှစ်မှာသိမ်းယူခဲ့ပါတယ်။အဲ့ဒီဒေသကိုနောက်ပိုင်းမှာစစ်ကောင်စီတပ်တွေနဲ့ DKBA Democratic ကရင်ဗုဒ္ဓဘာသာတပ်မတော်တို့ကထိန်းချုပ်ထားခဲ့ပါတယ်။မာနေဘလော့ဟာတချိန်ကတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့1988ခုနှစ်ဒီမိုကရေစီအင်အားစုတွေစုပေါင်းထားတဲ့တပ်ပေါင်းစုရုံးဆိုင်ရာဌာနချုပ်ဖြစ်ခဲ့ပြီးအဝေးရောက်အမျိုးသားညွန်ပေါင်းအစိုးရ NCGUB ရုံးဆိုင်ခဲ့တဲ့ဒေတာလည်းဖြစ်ပါတယ်။မာနေဘလော့ကိုလက်လွတ်ဆုံးရှုံးလိုက်ရတဲ့စစ်ကောင်စီတပ်တွေဟာ drone တွေကိုအသုံးပြုပြီးဆက်လက်တိုက်ခိုက်နေပေမဲ့စခန်းကိုတော့ KNU တပ်တွေကထိန်းချုပ်ထားပြီလို့ဖရိုစောသမိန်ထွန်းကပြောပါတယ်။2021ခုနှစ်စစ်တပ်က NLD အစိုးရကိုအာဏာသိမ်းပြီးနောက် KNU ကရင်မျိုးသားအစည်းအရုံးနဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲတွေပြန်ဖြစ်ခဲ့ပါတယ်။KNU ဒေတာအတွင်းစစ်အာဏာသိမ်းမှုကိုစတင်တိုက်ခိုက်နေတဲ့ပြည်သူ့ကာကွယ်ရေးတပ် PDF တပ်ဖွဲ့တွေရှိသလို NUG လက်အောက်ခံတပ်ဖွဲ့တွေလည်းရှိနေပါတယ
်။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာပထမဆုံးအကြိမ်သတင်းစာရှင်းလင်းပွဲကျင်းပခဲ့ပြီးကိစ္စရပ်အတော်များများကိုဖြေကြားတောက်ခဲ့ပါတယ်။ပိုလီယိုရောဂါကာကွယ်ဆေးအသုံးပြုဖို့ကိစ္စကိုတော့ယုံကြည်ပေမဲ့တခြားကာကွယ်ဆေးတွေရဲ့အသုံးပြုမှုအပေါ်မှာတော့စစ်စစ်ရမှာဖြစ်ကြောင်းထရန့်ကပြောပါတယ်အစိုးရကကာကွယ်ဆေးမဖြစ်မနေထိုးခိုင်းတာကိုမယုံကြည်တဲ့အကြောင်းနဲ့တခြားဆေးဝါးတွေရဲ့ဈေးနှုန်းကိုကြောက်အောင်လုပ်မယ်လို့ကတိပြုခဲ့ပြီးယူကရိန်းစစ်ပွဲရပ်တန့်ဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ယူကရိန်းသမ္မတဇယ်င်စကီတို့နှစ်ဦးစလုံးနဲ့စကားပြောမယ်လို့လည်းထရန့်ကပြောပါတယ်တချိန်တည်းမှာပဲဒေါ်နယ်ထရန့်ရဲ့လင်ကိစ္စအရှုပ်တော်ပုံကိုဖုံးပြဖို့အတွက်လျှို့ဝှက်ငွေပေးခဲ့တဲ့စီးပွားရေး ကိုမှတ်တမ်းကိုလိမ်လည်ခဲ့တဲ့အမှုနဲ့ပတ်သက်ပြီးဒေါ်နယ်ထရန့်ကိုအပြစ်ရှိကြောင်းဆုံးဖြတ်ထားတာကိုဒီတိုင်းပဲထားတင်တဲ့အကြောင်းနယူးယောက်တရားသူကြီးတူကဆုံးဖြတ်လိုက်ပါတယ်။ထရန့်ရဲ့ဥပဒေအကျိုးဆောင်အဖွဲ့ကသမ္မတတဦးအနေနဲ့ပြစ်ဒဏ်ကင်းလွတ်ခွင့်ရတဲ့ဆိုတဲ့တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကိုထောက်ပြပြီးအခုလိုအပြစ်ရှိကြောင်းဆုံးဖြတ်ချက်ကိုပယ်ချဖို့ရှောက်ထားလိုက်တာပါ။အခုချမှတ်လိုက်တဲ့42မျက်နှာရှိတဲ့တရားရုံးဆုံးဖြတ်ချက်မှာထရန့်ရဲ့လုပ်ရဟာပုဂ္ဂလိကလုံဆောင်ချက်ဖြစ်ပြီးသမရအခွင့်အာဏာနဲ့သက်ဆိုင်မှုမရှိတဲ့ကြောင်းတရားသူကြီးဟွမ်မာချန်ကရေးသားထားပါတယ်ထရမ့်ကတော့ဒီအမှုအလုံးမှာအပြစ်မရှိဘူးလို့ထွက်ဆိုထားပြီး2024ခုနှစ်ရွေးကောက်ပွဲကိုအနောက်ရှက်ပေးဖို့လို့ပြောဆိုထားပါတယ်ဒီအမှုနဲ့ပတ်သက်ပြီးပြစ်ဒဏ်အမိန့်ကိုနိုဝင်ဘာလ26ရက်နေ့မှာချမယ်လို့သတ်မှတ်ထားပေမဲ့ရွေးကောက်ပွဲမှာအနိုင်ရသွားတဲ့အတွက်ဒါကိုလည်းရက်အကန့်အသတ်မရှိရွှေ့ဆိုင်ထားပါတယ်ခင်ဗျာ
တောင်ကိုရီးယားသမ္မတယွန်ဆုကယိုရဲ့ထောင်နာရီသာကြာခဲ့တဲ့ဆေးဟုတ်ချုပ်ရေးကြီးညာခဲမှုကိုစစ်ဆေးဖို့တက်တဲ့အထောက်အထားတွေထပ်မံရရှိနိုင်ဖို့အတွက်သမ္မတယွန်ကိုဝင်ရှာဖို့စုံစမ်းစစ်ဆေးရေးတာဝန်ရှိသူတွေကကြိုးစားခဲ့ပါတယ်ဒီအကြောင်းကိုယွန်ဟပ်သတင်းဌာနကဖော်ပြပါတယ်ဆေးဟုတ်ချုပ်ရေးကြီးညာခဲမှုကြောင့်သမ္မတယွန်ကိုစနေနေ့ကလွှတ်တော်မှတရားစွဲဆိုဖြုတ်ချခဲ့ပြီးသမ္မတအာနာကနေယာယီရပ်ဆိုင်းထားခဲ့ပါတယ်ရဲနဲ့အာဂတိလိုက်ဆောင်မှုတိုက်ဖြစ်ရေးယုံအဖွဲ့ကအရာရှိကြီးတွေကိုစစ်ဆေးတဲ့ပူပေါင်းအဖွဲ့ဟာတမရယုံလုံကြုံရေးအဖွဲ့အသုံးပြုတဲ့တယ်လီဖုန်းမှတ်တမ်းအချက်အလက်တွေကိုရယူဖို့ကြိုးပမ်းနေတာဖြစ်ပြီးအထူးသဖြင့်ရဲကော်မရှင်နာမင်းကြီးအသုံးပြုခဲ့တဲ့ဖုန်းမှတ်တမ်းတွေကိုလိုချင်တာဖြစ်တဲ့အကြောင်းပူပေါင်းအဖွဲ့ကိုကိုးကားပြီးယုံဟပ်သတင်းဌာနကတင်ပြပါတယ်အခုလိုတမရယုံကိုဝင်ရှာဖို့ကြိုးပမ်းတာကဒုတိယအကြိမ်ဖြစ်ပြီးဒီဇင်ဘာလ17ရက်နေ့တုန်းကလည်းအခုလိုကြိုးပမ်းခဲ့ပါတယ်ဒါပေမဲ့လည်းတမရယုံကအချက်အလက်တချို့ကိုတော့ပူပေါင်းအဖွဲ့ကိုပြတ်ခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးရဲတပ်ဖွဲ့နဲ့သမရယုံကမှတ်ချက်မပေးသလိုစုံစမ်းစစ်ဆေးရေးပူးပေါင်းအဖွဲ့ကလည်းမှတ်ချက်ပေးပြောဆိုခြင်းမရှိပါဘူ
းထိုင်ဝမ်ကျွန်းကိုရှာရှာပါပါရောက်ရှိလာတဲ့တရုတ်ကိုယ်စားလှယ်အဖွဲ့ကိုတင်းမာမှုတွေရှော့ချရေးတိုက်ပေမြို့တော်ဘုံကဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်ငင်းချမ်းရေးကိုလိုလားကြောင်းနဲ့ထိုင်ဝမ်ကျွန်းအနီးစစ်တင်းဘောတွေလေရင်တွေသွာလာနေတာကိုရှော့စေလိုကြောင်းထိတ်တိုက်ရင်ဆိုင်မှုတွေကိုဆွေးနွေးမှုတွေကသာကြော်လာနိုင်မှာဖြစ်ကြောင်းရှန်ဟိုင်းမြို့တော်ဝန်ဟွာယွမ်းကတက်ရောက်လာတဲ့တိုက်ပေရှန်ဟိုင်းနှစ်ပတ်လည်နီနိုဖလေဝဲမှာတိုက်ပေမြို့တော်ဝန်ချန်ဝမ်အန်းကပြောကြားလိုက်ပါတယ်တင်မာမှုတွေနဲ့ခက်ခဲတဲ့ကာလတွေမှာဆက်သွယ်ပြောဆိုဖို့ပိုလိုအပ်တယ်ဆိုတာအမြဲပြောလို့ရှိပါလေလို့လည်းတိုက်ပေမြို့တော်ဝန်ကအခန့်အနားမှာကြပြဆန်းဆန်းပြောဆိုခဲ့ပါတယ်ထိုင်ဝမ်ကျွန်းကိုလက်အောက်ခံဖြင့်သဘောထားတဲ့တရုတ်နိုင်ငံကမကြာသေးခင်ကစစ်တင်းမောတွေလေရင်တွေကိုဆစ်လွတ်နေတာပါနီနိုဖလေဝဲကျင်းပါနေတဲ့ဒီနေ့မှာလဲတရုတ်စစ်လေရင်ဆယ်စင်းနဲ့စစ်သင်္ဘော9စင်းကိုလွန်ခဲ့တဲ့24နာရီတွင်ဖြတ်တန်းသွားလာတာထောက်လန်းတွေ့ရှိခဲ့တဲ့အကြောင်းထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာနောက်ဆုံးရရှိထားတဲ့သတင်းတွေကိုကိုဇော်မှုကျော်နဲ့အတူတင်ပြပေးခဲ့တာပါခင်ဗျာ View American အတန်ကနေအင်ကာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းပြပိုချက်တွေကိုတင်ပြပေးတော့မှာမို့ပထမဦးဆုံးတော့တရုတ်အရာရှိတွေနဲ့ကချင်ကောင်းဆောင်တွေဘာတွေဆွေးနွေးခဲ့ကြသလဲဆိုတာကိုကြည့်ကြရအောင်ပါကချင်လွတ်လပ်ရေးအဖွဲ့ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ပန်လာနဲ့အဖွဲ့ဟာတရုတ်နိုင်ငံခီးစဉ်အတွင်းနေဆက်ဒေသတင်ငင်ရေးနဲ့ကုန်သွယ်ရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့ KIO ကပြောပါတယ်တရုတ်နိုင်ငံနဲ့နေဆက်မှာတင်ငင်ရေးဆွေးနွေးတဲ့အချိန်ထဲမှာပဲဗမော်အပါဝင်ကချင်ပြည်နယ်မှာတိုက်ပွဲတွေလည်းဆက်ဖြစ်နေတာပါကချင်ပြည်နယ်ကနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးမမျှသတင်းအောင်ကတင်ပြပေးပါပါခင်ဗျာ
ကချင်လူလတ်ရေးအဖွဲ့ KIU ဥက္ကဋ္ဌနဲ့ကိုယ်စားလှယ်အဖွဲ့ဟာတရုတ်အစိုးရရဲ့ဖိတ်ကြားချက်အရဒီလဒီဇင်ဘာ၈ရက်နေ့ကတရုတ်နိုင်ငံကိုတွားရောက်ခဲ့ပါတယ်အခုခါမှာတော့ KIU ဥက္ကဋ္ဌနဲ့ကိုယ်စားလှယ်အဖွဲ့ဟာဌာနချုပ်လိုင်စာကိုပြန်ရောက်လာပြီးဖြစ်တဲ့အကြောင်းနဲ့အဓိကဆွေးနွေးတဲ့အချက်တွေကို KIU ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးက VUE ကိုအခုလိုပြောပါတယ်
ဟုတ်ကဲ့ပြန်ရောက်ပြီအတီးအဝန်ကျွန်တော်တို့ကိုပြောတာတော့မရှိဘူးเนาะဒါပေမဲ့ကြားနာတော့အဲဖာတိုင်းလိုပေါ့ဖာတိုင်းလိုအနေသက်တဲ့တည်ရင်ရင်းချမ်းရဲ့အကြောင်းတွေဟိုအဲတက်ပွဲဒီရတ်တုတ်ကိစ္စတွေပြောတယ်လို့ကြားတယ်နောက်နေသက်ကိစ္စတွေပေါ့နော်အဲ့ဒါဒီစူးနေတယ်လို့ကြားတယ်ဒါပေမဲ့တို့ရဲ့အဲဒီဆုံးဖြတ်ချက်တခုခုစုထားတာကတော့ကျွန်တော်တို့မကြားပြရဘူးအဲ့ဒါတော့မရှိတော့ပါဘူး
ကျေဥက္ကဋ္ဌပေါ်ချုပ်ကြီးအင်ဘန်လာနဲ့အဖွဲ့ဟာတူပြည်သူနိုင်ငံရေးအတိုင်ပင်ခံကွန်ဖရင့် CPPCC ဘဟုကော်မတီအဖွဲ့ဝင်ဟူကန်းနဲ့တွေ့ဆုံခဲ့တဲ့အကြောင်းလေးဘုံမူကြီးနော်ဘူးကအတည်ပြုပါတယ်ဒီလ၁၂ရက်နေ့ကုမင်းမြို့မှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာ ကချင်ပြည်နယ်တခြားနေဆက်ဂိတ်တွေကိုပြန်လည်ဖွင့်လှစ်တာတွေလည်းရှိခဲ့ပါတယ်။ဒါပေမဲ့ဒီကနေ့ထိနေဆက်ဂိတ်တွေမှာလူနဲ့ကုန်ပစ္စည်းအဝင်ထွက်တွေဟာအရင်လိုပုံမှန်တော့ပြန်မဖြစ်သေးပါဘူး။လောလောဆယ်မှာတော့ဗမော်မျိုးမှာစစ်ကောင်စီနဲ့ KIA တပ်ပေါင်းစုတွေကြားတိုက်ပွဲတွေဆက်ပြင်းထန်နေပြီးတော့ဒီအပိုင်းမှာတော့ခေါလံဖူးဒေသပြည်သူစစ်စခန်းတစ်ခုကိုတင်းယူရာရှိခဲ့တဲ့အကြောင်းဘုံမူနော်ဘူးကပြောပါတယ်။
ဘမဘမကတပ်ပရဆက်ဖြစ်ပါရယ်ဒီမှာသူချတာမရှိပါဘူးငါးရက်နဲ့ငါးရက်နဲ့ညနေပိုင်းမှာဟောဖူးတက်တာအာနေပြီးတော့စစ်အင်းအားခုနစ်7ချက်လောက်ရှိတဲ့စခန်းကိုကိုတင်လာရှိပါတယ်ဟုတ်ကဲ့အဲ့ဒါကဒေတာအခေါ်လေဟေးစီလို့ခေါ်ရတာ
ဒေတာရင်းသတင်းမီဒီယာတွေမှာတော့ဒီလ15ရက်နေ့ကတင်းယူတာဖြစ်တဲ့အကြောင်းဖော်ပြတာတွေရှိပါတယ်ဒီလ12ရက်နေ့ကတော့မိုးကောင်းမြို့နယ်အတွင်းစစ်ကောင်စီနဲ့ရှမ်းနီပူးပေါင်းတပ်စစ်ကြောင်းကိုKIA ကကြားဖြတ်တိုက်ခိုက်ခဲ့တဲ့အကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးမယ်ဘုံမူရီနော်ဘူကတော့မကြားသိရကြောင်းပြောပါရယ် KIA နဲ့ပူးပေါင်းတပ်တွေဟာမြေရှားတပ်တုထွက်ရှိရာပန်ဝါဒေသနဲ့နေကြားကုန်သွယ်ရေးစခန်းတည်ရှိရာကံပိုက်တီအပါဝင်ရခိုင်ကချင်ထူးဒေသတည်နေမြေအလုံးကိုသိမ်းယူခဲ့ပါရယ်ရခိုင်ကချင်ထူးဒေသတည်ဟာကက်စစ်ကားတွေစမတ်ဖုန်းတွေလေဆွဲရင်သုံးတပ်ပိုင်းတွေမှာအဓိကသုံးတဲ့မြေရှားတပ်တုထွက်ရှိရာဒေသဖြစ်ပြီးမြန်မာနိုင်ငံဟာကမ္ဘာမှာမြေရှားသတ္တုအများဆုံးထွက်တဲ့နေရာလေးဖြစ်တယ်လို့ Global Witness အစီရင်ခံစာကထုတ်ပြန်ထားပါတယ်။ဒီလိုထွက်ရှိတဲ့မြေရှားသတ္တုဟာတရုတ်နိုင်ငံကိုအဓိကတင်ပို့နေပြီးတော့ရခိုင်သုံးနှစ်တာကာလအတွင်း American Dollar 1.4 Billion ရှိတဲ့အကြောင်းလေးဖော်ပြပါတယ်။ပြီးခဲ့တဲ့ KIO ဥက္ကဋ္ဌရဲ့တရုတ်နိုင်ငံခရီးစဉ်မှာမြေရှားသတ္တုထုတ်လုပ်တင်ပို့ရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့တာရှိမရှိမေးမြန်းတာမှာတော့ဘုံမူရီနော်ဘူကအခုလိုဖြေကြားပါတယ်။
နော်လည်းပါတယ်လို့တော့ပြောတယ်ဒါပေမဲ့ဘယ်လိုအဆွေးနွေးတယ်ဆိုတော့ပြည်ရဲကတော့ကျွန်တော်တို့မသိရသေးပါဘူ
းလက်ရှိမှာတော့ကချင်ပြည်နယ်အတွင်းမှာဖုန်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေတာကြောင့်ဒေသခံတွေကိုဆက်သွယ်မြင်းမြန်းနိုင်မှုအခက်အခဲတွေရှိနေတယ်လို့ကချင်ပြည်နယ်တိုက်ပွဲချီနေတဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာလည်းမရှိသေးပါဘူးရှင
်မမသစင်အောင်တင်ပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့စစ်ကောင်စီဘက်ကအကြဆုံးများနေတဲ့ရခိုင်ပြည်နယ်ကတိုက်ပွဲနောက်ဆုံးအခြေအနေကိုလည်းတင်ပြပေးကြပါမယ်။ရခိုင်ပြည်နယ်အမ်းမြုံနယ်ကစစ်ကောင်စီတပ်စခန်းအများအပြားကိုအာရခတ်တပ်တော် AA အဖွဲ့ကထိန်းချုပ်ထားပြီးအနောက်ပိုင်းတဲ့စစ်ဌာနချုပ်ကိုသိမ်းပိုက်နိုင်ဖို့ထိုးစစ်ဆင်နေတယ်လို့ဒေသခံအနေနဲ့အကဲခတ်တွေကပြောပါတယ်။အမ်းမြုံနယ်ကတိုက်ပွဲတွေအတွင်းစစ်ကောင်စီတပ်ဖွဲ့ဝင်ယာနဲ့ချီလက်နဲ့ချတာရှိကြောင်းလဲ AA အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်ကစီရေးတင်းမာမှုနောက်ဆုံးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုမခင်လေးပြောပြပေးပါဦးခင်ဗျာ။
အာရခတ်တော်အေအေကလာနဲ့ချီထိုးစစ်ဆင်နေတဲ့အမ်းမြူနယ်မှာနေမြီတော်တော်များများကိုထိမ့်ချုပ်ထားပြီးနောက်ဆုံးကြံနေတဲ့စစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုထိမ့်ချုပ်နိုင်ဖို့ကြိုးပမ်းနေတယ်လို့ဒေသခံတွေကပြောပါတယ်။နပါခစစ်ဌာနချုပ်အနီးဒီကနေ့အထိတိုက်ပွဲတွေလည်းဆက်လက်ပြင်းထန်နေတယ်လို့ရခိုင်စစ်ရေးစောင့်ကြည့်နေသူတဦးကပြောပါတယ်။အဲ
ကတော့လေလိုက်ပေါ်မှာပဲတက်နေတာပါ။ဟောကတည်းကအမြင်နဲ့အစီအစဉ်မှာတော့အဲ့မှာတိုက်ဆိုင်နေတဲ့လူတွေတင်းနေပြစ်တယ်လေအဲ့နပခဌာနချုပ်ပဲဝန်ကျင်မှာကိုလေကမိဟုံတောက်ပြီးဖြစ်နေကြတယ်အများကြီးလေကြောင်ရတော့ပြင်းရတော့ကတော့အဲ့ညီခောက်လိုက်ပါတယ်သူတို့ရှိတယ်လို့ပုံစံမျိုးတော့တက်တော့လို့ပြောတယ်ဒါပေမဲ့သူတို့အဲ့ညီကလည်းကြွနေနေတဲ့ဟာတွေရှိတယ်စစ်ကောင်စီကဒီအကြောင်းကလည်းစမပြတ်ဖြစ်နေတယ်အဲ့စစ်ကူတွေပါတယ်ဟာလေအဲ့ဟိုကတော့တောင်စားအဲ့ဘက်တွေကလည်းဆန်းနေတာဖြစ်တဲ့တက်ခွေတွေအဲ့ဘက်တွေလည်းအများကြီးဖြစ်လို့ရှိ
အမ်းမြူနယ်မှာတိုက်ပွဲပြင်းထန်နေချိန်မှာပဲစစ်ကောင်စီတပ်ဖွဲ့ဝင်ယာနဲ့ချီလက်နဲ့ချခဲ့တယ်လို့ဆိုရဲဗီဒီယိုမှတ်တမ်းတစ်ခုကိုလည်းအေအေအဖွဲ့ကမနေ့ကပဲထုတ်ပြန်ထားပါတယ်စစ်ကောင်စီကတော့အမ်းမြူနယ်ကိုမကွေးတိုင်းဘက်ကနေအမ်းပဒန်းလန်တရုတ်ပိုက်လိုင်းတစ်လျှောက်ကနေစစ်ကူတွေပို့နေတာရှိတယ်လို့လည်းစီရေးစောင့်ကြည့်သူတွေကပြောပါတယ်တစ်ဆက်ထဲမှာပဲအာရခတက်တော်အေအေအနေနဲ့ရခိုင်တောင်ပိုင်းကဂွားမြူနယ်ကိုလည်းထိုးစစ်ဆင်တိုက်ခိုက်နေစေဖြစ်ပြီးနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေတာပါလက်ရှိမှာတော့ AA ထိုးစစ်ဟာဂွားမြို့ပေါ်အထိထိုးဖောက်ဝင်ရောက်နေပြီးစစ်ကောင်စီဘက်ကတော့လေကြောင်းရေကြောင်းတွေကနေလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ရခိုင်စီရေးစောင့်ကြည့်နေသူကပြောပါတယ်
။ဂွားမှာနေရင်အဲမြို့ထက်မှာပဲဖြစ်နေတာတကယ်အဲစစ်ကောင်စီကနေရင်အဲမတိုင်ချောင်းဘက်အဲဘက်အတက်မှာအဲတမိုင်းကျော်နှစ်မိုင်ခန်းလောက်မှာသူတို့မှာလည်းလည်းကြီးရတွေ့တဲ့ခံထားတဲ့ကုန်းစခန်းတွေရှိတယ်။အဲဒီဖက်တွေကတော့သူတို့လူတွေနားဆုံးတယ်လို့တော့ကျွန်တော်တို့သိရတယ်ကြားတယ်အာဝါဆက်ပြီးကြန့်ထန်နေတယ်အဲ့မှာဒေကြောင်းလေကြောင်းနည်းနည်းကြီးအဲ့ကွာမျိုးမှာပဲစုနေတာဘူးတော်တော့ဖြစ်နေတာပဲ
အာရခတက်တော်အေအေအနေနဲ့ရခိုင်ပြည်နယ်အတွင်းကတောင်ကုန်းနဲ့မောင်တော်မြို့နယ်တွေကို ဒီလာထဲမှာပဲထိမ့်ချုပ်ခဲ့ပြီးရခိုင်ပြည်နယ်အတွင်းကမြို့နယ်12ခုနဲ့ချင်းပြည်နယ်ကပလောဝမြို့နယ်တွေကိုသိမ်းပိုက်ခဲ့ကြောင်းကြေညာထားပါတယ်။အမ်နဲ့ဂွားမြို့တွေကိုသိမ်းပိုက်နိုင်ဖို့အေဘက်ကထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပြီးကြံရှိနေသေးတဲ့ကြောက်ဖြူမန်အောင်နဲ့စစ်တွေမြို့တွေကိုလည်းအေကပိတ်ဆို့ထားကစီရေးအရဖိအားပေးနေတာပါ။စစ်ကောင်စီတပ်ဖွဲ့ဝင်အကြီးတန်းအရာရှိတွေပါဖမ်းဆီးခံရပြီးလက်နက်ချသူယာနဲ့ချီရှိနေတယ်ဆိုတဲ့သတင်းတွေအပါအဝင်ရခိုင်ပြည်နယ်စီရင်အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကတော့လက်တလောသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးရှင
်။ရခိုင်ပြည်နယ်ကတိုက်ပွဲနောက်ဆုံးအခြေအနေတွေကိုမခင်လေးတင်ပြပေးခဲ့တာပါခင်ဗျာ။တော်ရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။ခုဆက်ပြီးတော့မန္တလေးပလော့စကန်ကို KNU ကပြန်လည်သိမ်းပိုက်လိုက်တဲ့သတင်းကိုတင်ပြပေးပါမယ်။ကင်မျိုးသားစီယုံ KNU ဌာနချုပ်ဟောင်းရှိရာမာနေပလော့ဒေတာမှာနောက်ဆုံးလက်ကျန်အဖြစ်ကြန့်ရှိတဲ့ချေမြန်တက်ရင်ခမရ613စခန်း613နိုဒေးစခန်းကိုဒီဇင်ဘာလ16ရက်နေ့က KNLA KNDO နဲ့ပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်လိုက်တယ်လို့ KNU ကသတင်းထုတ်ပြန်ပါတယ်။ဒီအကြောင်း VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ခင်ဗျာ
။မြန်မာစစ်ကောင်စီတပ်တွေတက်ဆွဲထားတဲ့မာနေပလော့ဒေတာကချေမြန်တက်ရင်ခမရ613စခန်းနူဒီစခန်းဟာထိုင်းမြန်မာနယ်စပ်တောင်ရင်မြေဘေးမှာရှိပြီး KNU တပ်မ9နယ်မြေထဲမှာဖြစ်ပါတယ်ဒီစခန်းဟာမာနေပလော့ဒေတာကနောက်ဆုံးလက်ကျန်စခန်းဖြစ်ပြီးကရင်အမျိုးသားကာကွယ်ရေးတပ် KNDO နဲ့ပူးပေါင်းတပ်တွေကဒီဇင်ဘာလ16ရက်နေ့မှာတိုက်ခိုက်သိမ်းပိုက်ခဲ့တာဖြစ်တယ်ဆိုပြီး KNU ဘက်ကဆိုပါတယ်ချင်းမြန်တက်ရင်ခမရ613စခန်းဖြစ်တဲ့ .913 လို့သတ်မှတ်ထားတဲ့နိုဒေးစခန်းကိုသိမ်းဖို့အတွက်ပြီးခဲ့တဲ့နိုဝင်ဘာလကလေးက KNU နဲ့ပူးပေါင်းတက်တွေက Y1 ပိတ်ဆို့ခဲ့တာဖြစ်ပြီးဒီဇင်ဘာလ16ရက်နေ့ကျမှအပီးသက်သိမ်းယူနိုင်ခဲ့တယ်ဆိုပြီးပူးပေါင်းတက်ဖွဲ့ဘက်ကခေါင်းဆောင်တဦးကလည်းပြောပါတယ
်ကျွန်မလည်းဘလောနဲ့တစ်ဆက်တစ်ဆက်တယ်ပေါ့နော်ကျွန်တော်အဲ့ဒီစခန်းကကျွန်တော်ဒီမနေ့ကနေရော KNL နေနဲ့ပူပေါင်းတက်တရားနေရောတိုက်ခိုက်သိမ်းတက်လဲနှစ်30ကျော်သူတို့တက်ဆွဲရတာပေါ့နော်အရင် KNU ကျွေးဆွဲတဲ့အချိန်မှာ PKD နဲ့စစ်တပ်နဲ့ပေါင်းပြီးထိုင်ထားတဲ့စခန်းပေါ့အခုဒီမှာတော့ကျွန်တော်တို့ဆူဆစ်ပြန်ပြီးတော့အဲ့စခန်းကိုသိမ်းလိုက်တယ်ကျက
် KNL ရဲ့စီးရေးဦးဆောင်မှုအောက်ဖြစ်တဲ့တပ်မ9ကွန်မန်ဒိုတက်ခွဲ KNDO တက်ခွဲတရင်20နှစ်တပ်မ9ကွန်မန်ဒိုတက်ခွဲတို့ပူးပေါင်းပြီး FFD ဒရုန်းတက်ဖွဲ့မြေပြင်ချင်းမုံရေးတက်ဖွဲ့တပ်မ9ဒရုန်းဖွဲ့ Federal Wing ဒရုန်းဖွဲ့တို့ပူးပေါင်းပြီးဒီဇင်ဘာလ16ရက်နေ့ညနေ 4:00 ခွဲအချိန်လောက်မှာမာနေပလော့ဒေတာက .913 တက်ရင်စခန်းနဲ့အမြောက်တက်ခွဲ311တို့ကိုအပြီးသက်ချင်းမုံနိုင်ခဲ့တယ်လို့လည်း FFD ဒရုန်းတက်ဖွဲ့ကလည်းသတင်းထုတ်ပြန်ခဲ့ပါတယ်မာနေပလော့ဒေတာကစခန်းနေဖြစ်တဲ့ကစောဝါလီဖူလောကုံမြောက်ကုံကဲကောကျိုးစတဲ့တပ်စခန်းတွေကိုပူပေါင်းတပ်တွေကပိတ်ဆို့တိုက်ခတ်ခဲ့တာကြောင့်အဲ့ဒီစခန်းတွေကိုစွန့်ခွာပြီးအခုကျသွားတဲ့ဘီဝါစခန်းအဆင့်ရှိတဲ့ .913 နိုဒေးစခန်းမှာသွားပြီးတော့ပူပေါင်းခဲ့ကြတာပါ KNU ရဲ့ဌာနချုပ်ဟောင်းမန်နယ်ပလော့စခန်းဟာတပ်ပေါင်းစုအဖွဲ့ဝင်တွေစခန်းထိုင်နေကြတဲ့နေရာဖြစ်ပြီးအထင်ကရဌာနချုပ်လည်းဖြစ်ပါတယ်ဒီမန်နယ်ပလော့စခန်းကိုမြန်မာစစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေမြေပြင်ထိုးစစ်တွေနဲ့1995ခုနှစ်ဇန်နဝါရီလကုန်ပိုင်းလောက်မှာစစ်တပ်နဲ့ DGBA ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်သိမ်းယူခဲ့တာဖြစ်ပါတယ်။အခုစစ်ကောင်စီရဲ့ချင်းမြန်တက်ရင်ခမရ613စခန်းလက်လွတ်ဆုံးရှုံးရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးရှင
်။မအေးအေးမှတင်ပြပေးခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့ထိုင်းနိုင်ငံမှာမကြခင်ရပိုင်းတွင်ကျင်းပဖို့ရှိတဲ့မြန်မာအရေးဆွေးနွေးပွဲအပေါ်တုံ့တက်ချက်ကိုလည်းတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံအရေးထိုင်းနိုင်ငံမှာအင်ရှင်ဖြစ်ကျင်းပမဲ့အင်းနီးချင်းနိုင်ငံတွေနဲ့အာဆီယံနိုင်ငံတွေရဲ့အလို့သဘောဆွေးနွေးပွဲဟာဒေတာရိုက်နိုင်ငံတွေအကြားတူညီတဲ့ချင်းကပ်မှုရှာဖို့အစပြုခြေလှမ်းဖြစ်နိုင်တယ်လို့ထိုင်းနိုင်ငံမှာအစိုးရရဲ့မူဝါဒအစိုးရနဲ့ပတ်သက်တဲ့မူဝါဒတွေအကြံပေးလေးရှိတဲ့ပညာရှင်တွေနဲ့သုတေသနအဖွဲ့အစည်းတစ်ခုဖြစ်တဲ့မဟာဗျူဟာမူဝါဒရေးဆွဲရေးဌာနအကြီးအကဲကသုံးသပ်ပါတယ်။ဒီချိန်ထဲမှာစစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲကိုနိုင်ငံရေးထွက်ပေါက်တစ်ခုအဖြစ်ထောက်ခံရေးလမ်းစာရှာတာမျိုးလည်းဖြစ်နိုင်တယ်လို့ရှုမြင်ပါတယ်။ဒီအကြောင်းကိုသိန်းထိုက်ဦးကဘန်ကောက်မြို့ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဒီဇင်ဘာလ20ရက်နေ့ဘန်ကောက်မြို့မှာကျင်းပမယ်မြမအရေးလွတ်တော်ဆွေးနွေးပွဲကို Extended Consultation Meeting လို့ခေါ်ပြီးထိုင်းနိုင်ငံဂျာယီဝင်ကြီးကိုလည်းတက်ရောက်မှာဖြစ်သလိုမြမအင်ဒီချင်းနိုင်ငံတွေဖြစ်တဲ့တရုတ်၊အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နဲ့လာအိုနိုင်ငံကကိုယ်စားလှယ်တွေလည်းတက်ရောက်မှာဖြစ်တဲ့အကြောင်းထိုင်းနိုင်ငံဂျာယီဝင်ကြီးဌာနကကြေညာထားပါတယ်။မြန်မာစစ်ကောင်စီကတော့စစ်ကောင်စီနိုင်ငံသားကြီးဝင်ကြီးဦးတန်းစွေနဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်မယ်လို့ကြေညာထားပါတယ်။ထိုင်းနိုင်ငံသားကြီးဝင်ကြီးဌာနကနေဆက်လုံခြုံရေးနဲ့
On 20 December 2024, in Bangkok, His Excellency Mr. Marit Sengyampong, Minister of Foreign Affairs of Thailand,
ထိုင်းနိုင်ငံဂျာယီဝင်ကြီးမာရစ်ဆန်ဂျီယန်ပွန်ဆာကိုရိုင်းတက်ရောက်မယ်ဒေသတွင်းနိုင်ငံတွေကနိုင်ငံဂျာယီဝင်ကြီးတွေတက်ရောက်မယ်အစည်းအဝေးဖြစ်တဲ့အကြောင်းထိုင်းနိုင်ငံဂျာယီဝင်ကြီးဌာနပြောခွင့်ရကအိတ်လူမှုကွန်ရက်မှာကြေညာထားတာပါထိုင်းနိုင်ငံမှာအစိုးရနဲ့ပတ်သက်တဲ့မူဝါဒတွေကိုကြံပေးလို့ရှိတယ်သူတည်တနာဖွဲ့တစ်ခုဖြစ်တဲ့မဟာဗျူဟာမူဝါဒရေးဆွဲရေးဌ
positive and prepare for whatever. ကောင်းဘက်ကဒီကိုပြန်စနိုင်ဖို့ကျွန်တော်တို့အားလုံးမျှော်လင့်ထားပါတယ်။မြန်မာနိုင်ငံကအခုရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေတော့ဖြစ်လာနိုင်ခြေအပေါ်မှာပြင်ဆင်ထားဖို့လည်းဖြစ်နိုင်ပါတယ်။အင်းကြီးချင်းနိုင်ငံတွေနဲ့အာဆီယံနိုင်ငံတွေကဒီရွေးကောက်ပွဲကိုဘယ်လိုထောက်ပံ့ပေးမလဲဆိုတာအပြည့်ရှာနိုင်ဖို့ပထမဦးတည်ချက်ဖြစ်ပါတယ်။ဒုတိယကတော့အိန္ဒိယချင်းနိုင်ငံတွေအနေနဲ့မြမအရေးကိုချင်းကပ်ရမှာအားလုံးပူးပေါင်းဆောင်ရွက်ဖို့ဘုံသဘောတူညီချက်ရှာဖို့ဖြစ်နိုင်ပါတယ်။မြမအရေးမှာအိန္ဒိယကတစ်မျိုး၊တရုတ်ကတစ်မျိုး၊အာဆီယံကတစ်မျိုးချင်းကပ်ပုံတွေမတူကြတဲ့အတွက်ကွဲလွဲချက်တွေရှိနေပါတယ်။ပုဂ္ဂိုလ်အရပြောရရင်သိပြီးထူးထူးခြားခြားရလက်ကောင်းတွေထွက်မယ်လို့ကျွန်တော်မမျှော်လင့်ပါဘူး။ဒါပေမဲ့အနည်းဆုံးရွေးကောက်ပွဲနဲ့ပတ်သက်လို့အမြင်သဘောထားတွေအနည်းဆုံးထွက်လာနိုင်ပါတယ
်။people many of the groups will not participate or boycott
ရွေးကောက်ပွဲမှာတော်တော်များများပါဝင်မှာမဟုတ်ပါဘူးရွေးကောက်ပွဲကျင်းပတဲ့ရည်ရွယ်ချက်ကိုယ်တိုင်ကစစ်ကောင်စီရဲ့အုပ်ချုပ်မှုကိုတရားဝင်အောင်လုပ်ဖို့ဖြစ်ပါတယ်ဒီတော့ဒီရွေးကောက်ပွဲဘယ်လိုဆက်ကျင်းပမလဲဆိုတာလဲအတိအကျသိဖို့ခက်နေပါတယ်ဒါပေမဲ့ရှေ့မတိုးတာနောက်မဆုတ်တာအခြေအနေကတော့တခုခုတော့ပြောင်းလဲရမယ်စလုပ်ရမယ်ဆိုတဲ့သဘောထားကပြည်ထောင်နိုင်ငံရဲ့သဘောထားဖြစ်ပါတယ်။ရွေးကောက်ပွဲရလဒ်ကလူအများရဲ့လိုအပ်ချက်ကိုကိုစားပြုတာမပြုတာအသာထားအနေအထားတစ်ခုကိုပြောင်းသွားနိုင်တယ်ဆိုတဲ့အမြင်တွေအပေါ်မှာသဘောတူကြတာတွေလည်းတွေ့နေရပါတယ်
။ Now whether the outcome of the election may be
ဒီဇင်ဘာလ16ရက်နေ့ကပဲထိုင်းနိုင်ငံမဟာဗျူဟာမူဝါဒရေးဆွဲရေးဌာနကထိုင်းဆိုရအနေနဲ့မြန်မာရေးတက်တက်ကြွကြွချင်းကပ်တဲ့နဲ့မူဝါဒတွေနဲ့ပတ်သက်ပြီးMyanmar and Thailand relations at the crossroads ဆိုတဲ့စာရင်းတစ်စောင်ကိုထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံအကြက်ဒေပတိပခါကထိုင်းနိုင်ငံရဲ့လုံခြုံရေးကုန်သွယ်ရေးအစသာထိခိုက်လာတဲ့အတွက်ထိုင်းဆိုရအနေနဲ့ဥဆောင်ဥရွက်တက်တက်ကြွကြွလှုပ်ဆောင်တင်တာတွေကိုအကြံပြုထားတာဖြစ်ပါတယ်။အခုလိုထိုင်းဆိုရကလှုပ်ဆောင်တင်တဲ့မူဝါဒနဲ့ပတ်သက်ပြီးအဆိုပြုတဲ့အထက်မှာထိုင်းနိုင်ငံကပညာရှင်တွေအရက်ဖက်အဖွဲ့အစည်းတွေစီးပွားရေးလုပ်ငန်းရှင်တွေရဲ့အကြံပြုချက်သာဖြစ်ပြီးထိုင်းနိုင်ငံသားတွေတည်တံ့အစိုးရကိုပေးတဲ့မူဝါဒရေးရာအကြံပြုချက်ဖြစ်တယ်လို့လဲမစ္စတာပန်နာဂျန်ဝီရော့ကပြောဆိုပါတယ်မြန်မာတိုင်းရင်းသားအဖွဲ့အစည်းတွေနဲ့တော်လှန်ရေးအဖွဲ့အစည်းတွေရဲ့သဘောထားမပါဝင်တဲ့အကြောင်းသူကပြောဆိုသွားပါတယ်ခင်ဗျာ
ထိုင်းနိုင်ငံမှာမကြခင်ရပ်ပိုင်းတွင်ကျင်းပဖို့ရှိနေတဲ့မြန်မာရေးဆွေးနွေးပွဲအပေါ်သုံးသပ်ချက်ကိုကိုတင်ထိုင်ဦးကစူးစီးတင်ပြပေးခဲ့တာပါခင်ဗျာ။တော်ရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။မကြခင်တင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဦးဝတ်မှာဆိုရင်လည်းအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ပြပေးသွားအောင်ပါခင်ဗျာ
။ VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။Radio season နဲ့မှာဆိုရင်မနေ့6နာရီကနေ9နာရီထိထုတ်လွှင့်နေ VOA မနေ့ခင် Radio season ပထမပိုင်းနာရီဝက်ကတော့လိုင်းတူနဲ့ဖမ်းယူနိုင်တာပါလိုင်းဒိုမီတာ25 kHz 1865လိုင်းဒိုမီတာ32 kHz 6153ညာနဲ့လိုင်းဒိုမီတာ40 kHz 9533ညာတို့ကနေဖမ်းယူနိုင်ပါတယ် VOA ညာချမ်း Radio season ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုက်ဒိုမီတာ25 kHz 1883ညလိုက်ဒိုမီတာ30 kHz 9963ညတို့အပြင်ပထမပိုင်းနိုင်ဝင်နဲ့စနေတနင်္ဂနွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်။အစီအစဉ်အစဆုံးကိုလူမှုမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်း web စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။တန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင်။
တော်ရရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာဆိုရင်တော့မြေကြီးဩဇာအမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာလူမှုကွန်ရက်မှာလူကြီးများတဲ့တမင်းစာသတင်းတို့လေးတွေနဲ့ကမ္ဘာတစ်လောကခရီးသွားစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ပြပေးသွားဖို့ရှိပါတယ်ပထမအဦးဆုံးတော့မြေကြီးဩဇာအစီအစဉ်နဲ့စပါမယ်ခင်ဗျာ ပြီးခဲ့တဲ့စက်တင်ဘာလအတွင်းယာဂီမုန်တိုင်းကြောင့်မိုးအဆက်မပြတ်ရွာသွန်းရက်ရှိရေကြီးခဲ့တဲ့အတွက်စိုက်ပျိုးမြေတွေအပေါ်ကိုတဲမြေတွေဒုနဲ့ဒဲနဲ့ဖုံးလွှမ်းကုန်ကငကိုကလယ်မြေတွေဟာအခုခါမှာယာမြေတွေဖြစ်ပြောင်းလဲကုန်ပါတယ်ဒီအကြောင်း VOA ဝိုင်းနတာကိုကမောင်ဆိုမင်းကမြေကြီးဩဇာအစီအစဉ်မှာစူးစီးတင်ပြပေးထားပါခင်ဗျာ
ရာဂီစုပါတိုင်ဖုံးမုန်တိုင်းကြောင့်မြန်မာနိုင်ငံမှာမိုးအကြီးကျယ်ရက်ရှည်ရွာသွန်းပြီးရေကြီးခဲ့ပါတယ်။အဲဒီနောက်ကြာပြည်နယ်ဒေသအခေါ်ကင်းနီနယ်ရှမ်းပြည်နယ်မန္တလေးတိုင်းတောင်ပိုင်းနယ်ပဲခူးတိုင်းအရှိဘက်ခြမ်းတို့မှာစိုးစိုးဝါးဝါးရေကြီးခဲ့ပါတယ်။အဲဒီအထက်မှာမှရမဲသင်းမြို့နယ်ပျော်ပွဲမြို့နယ်တွေမှာဆိုရင်တောင်ကြားရေတွေဟာလှိမ့်စင်လာပြီးရွှွန်နွန်တွေကိုသဲ Mula Lemiri Ponzan Boam Pianpo Bugale, Yejini de Yuarigo, Lemiri Gogu, Derry Shundri, Polango Ne Dwe, Luin Arne Pianpo Bugara Mluebabu, Eddie Dwe, Akekari Jagani, Yami Pi Pianle Dware Bo, Yadinango where Sibujara Rishivare, Danepatabi, Tipin Sibu Yene, the Bawa Pawinjin, Tain the Yeloni De, Yenada Dinga Apwega, Go Dingaga Kulu Piovare.
ไอ้มาตะโจนี่อายสุแล้วน้องหมองนี่เตนี่แกบ่เปียตะโจนี่อายสุแล้วเตะลงๆทู้ตัวไปแล้วอกงเปี่ยวตัวบ่นกูหายอ่ะอติติโหลผิดกงน่ะบ่ทีเดียวล่ะตอมบัวเดดิเตบ้าล่ะไอ้อ้อมมากูดิณกูเลวินเนี่ยเนี่ยโหดบ่ยาเป็นหมูตาမျိုးยี้ผิดตัวไอ้นอกพี่รอตะโจนี่อายมายันน้องนี่อทูยี้เนี่ยแกเลยอ่ะเนี่ยญาบงษาเนี่ยเปี่ยวตัวดูแลกูอะแค่ๆอ่ะจ้องมาเว้ยกูบ่ไปหลอซูเอาอสิ้นตะตะยี้ผิดตัวดิกูอกงลงอ่ 对嘛，对对，有别个。如果他老大干的，开开毛布，老龙爸妈个老龙面，帮他你个皮多啊呗。阿姑你啊个，见到我妈妈都没有下来个，刚用米料喂的，皮多很大呗。老板家个都来多阿呗，地里面我也许不让你把药对嘛，对有来个。我别外那个看那吧呗，见到我那个，然后我都没有，也许我都没有过年里边下下马的个。啊，我龙啊来个过啊，我过看看那个骗你家是吧？好的好的，我留下来找找妈妈啊！我过年前那晚没过年来呢，我过家了嘛，留一片了。路头看倒霉苗妹妹给他撇空了，宝宝。
在碰多路两米干的，两米一片，表来多的对，塞表的那对嘞，表来塞表家也罢嘞。大伟妹嘞，他把我去年前没多的对，一开开瑞西的路，不过等西北车去塞他嘞，他把我把文件破 ，save the tree 个过桥多那个，都面对的面个，苦路表罢嘞。
ये जी का चुई वाले बिना लूट रहे लोग लगती है चना लोग ना वो ना लोग इंप्रा इंसान भी रहा है चना जब वही इंसान चाउ बना लोग भी रहा है चना इधर ही डायरेक्ट दूसरे ने लोग भी रहा चना ये भी नहीं है याद रो तो ये भी तो यार मुझे ना तो इनके तीर का मेरे मारी ये जाऊँ तो नौने नेशालो ये ले जाए बुकाने ना सभी ना मे बुरे तो आपका जो नो लो चीज है बोनो तो बोनो तो ले यहाँ मेरे मार लची फोन वाला पैर फिर तो बोनो नो मो ओ तेरे ने तो मुझे लची तो ले यार ये माता यार आपका कैसी है बोले ओ ले याने याने देखते हैं नीचे जो बोपुरी बगन नाचिरों से रोडी तेरे जाओ साइबियो आ मैं दिन है मैं का चुहारी ताई कुका वाला बोनो अरे तो तमोशी ये तेरे ने अभी अलमियोदा ने बन्या यो भी अभियान से आया मुझे चीजे तो मियोदा
ကိုရဲ့အမြင်မှာမဖြစ်နိုင်ဘူးလားမဟုတ်ဘူးလို့ရရတယ်ဒါမှအရှိနေပြရမယ်မလွယ်လောက်အားလုံးကလည်းကိုယ်ထောင်နဲ့ကွာအတိတ်ကြီးနေကြတယ်ဆိုတော့မလွယ်ဘူးဟုတ်ပြုတ်အဲ့ဒီလိုလက်မြေတွေပေါ်ကိုသဲတွေရှင်တွေဒုတဲ့ကြီးကြီးမားမားနဲ့ဖုံးလွှမ်းသွားတဲ့အတွက်ကြောင့်သူ့လေကိုယ်လေတတ်မှတ်ထားတဲ့ဘောင်တွေစီးတွေပျောက်ကုန်တဲ့အတွက်ကြီးတိုင်းနဲ့မြေစင်းကပြန်လဲတိုင်းတာပေး တဲရုရှွန်းလူကြီးကတမျောတခေါ်ဖြစ်နေတဲ့အတွက်ကြောင့်လုပ်ငန်းမတွင်ကျပါဘူး အဲ့ဒီအတွက်တချို့ကလည်းဘာမှမစိုက်ပျိုးပဲဒီတိုင်းပြစ်ထားကြသလိုတချို့ကလည်းလေကနေရာအဖြစ်ပြောင်းလဲပြီးလုပ်ကြကြတာတွေ့ရပါတယ်ပြီးခဲ့တဲ့2025ခုနှစ်ကလည်းမြန်မာနိုင်ငံအထက်ပိုင်းစကိုင်းတိုင်းနဲ့အလဲပိုင်းကမကွေးတိုင်းအေရဝတီမြစ်အနောက်ဘက်ကန်ဒေသမှာခြေလွှမ်းမှုအကြီးကျယ်ဖြစ်ခဲ့ပူပါတယ် အဲ့ဒီအချိန်ကစကိုင်းတိုင်းကလေးမြို့နယ်ဘက်ကစိုက်ပျိုးမြေတွေပေါ်မှာတဲရွေရှွန့်တွေဖုံးလန်းသွားတာရှိခဲ့ပေမဲ့ဒေသကငြိမ်းချမ်းနေတဲ့အခြေအနေကြောင့်ဆယ်ရန်တရားတွေတုံပြီးအချိန်မီဖြည့်ရှင်းနိုင်ခဲ့ပါတယ်ဒါပေမဲ့လည်းအဲ့ဒီတော့ကအခြေအနေဟာယာဂီမုန်တိုင်းကြောင့်ဖြစ်တဲ့အနေထားလောက်တော့ကြီးမားခြင်းမရှိပါဘူး ယာဂီမုန်တိုင်းကြောင့်ရေကြီးတဲ့အခြေအနေဟာဆိုရင်မြန်မာနိုင်ငံစိုက်ပျိုးမြေအားလုံးရဲ့9ဘုံတပုံလောက်ရေလွှမ်းမိုးသွားတဲ့အတွက်ပြည်တွင်းစစ်အကြီးအကျယ်ဖြစ်နေလို့ငကိုကမှဆန္ဒအိတ်ခအခက်အခဲကြုံနေတဲ့မြန်မာနိုင်ငံရဲ့အခြေအနေဟာအရင်ကတည်းပိုမိုဆိုးဝါးပြီးအကြက်အတဲဆက်ရောက်လာပါတယ်စိုက်ပျိုးခင်ဧကပေါင်း9သိန်းနီးပါးပျက်စီးပြီးတွဲနွားကောင်ရီကတသိန်းကျော်သေဆုံးခဲ့တယ်လို့ ကျွန်တော်တို့အားလုံးကိုရှိနိုင်တယ်လို့ကုလသမဂ္ဂဆိုင်ရာလူသားချင်းကူညီဆောင်ရှောက်ရေးညှိနှိုင်းဆောင်ရွက်ရေးယုံ UNOCHA ကခန့်မှန်းထားပါတယ်စစ်ကောင်စီခေါင်းဆောင်မင်းအောင်လှိုင်ကိုယ်တိုင်ကပကံကအပြန်ရဟန်းရှင်ဘော်ကနေပတ်ကြည့်မှသူထင်ထားတာတဲ့ပို့ပြီးဆိုပါကြောင်းအဲ့ဒီအချိန်ကဝန်ခံထားပါတယ် ဒါပေမဲ့လည်းမြန်မာနိုင်ငံမှာကြိုတင်ကာကွယ်မှုတွေဘာမှလုပ်ထားတာမရှိခဲ့ပါဘူးဒီနေရာမှာနိုင်ရှင်စရာတစ်ခုကနှစ်30အတွင်းအပြင်းထန်ဆုံးလို့သတ်မှတ်ထားတဲ့အဲ့ဒီယာကီမုန်တိုင်းဒိုက်ရိုက်တိုက်ခိုက်တာခံရတဲ့ဗီယက်နမ်နိုင်ငံမြောက်ပိုင်းမှာလည်းရေကြီးတာဆိုးဆိုးဝါးဝါးကြုံတွေ့ခဲ့ရပါတယ်ဒါပေမဲ့လည်းလယ်မြေတွေစိုက်ပျိုးမြေတွေအပေါ်ရေလွှမ်းမိုးသွားတာပဲရှိပြီးသ စစ်ကောင်စီကိုနိုင်ငံတကာကအသိမှတ်မပြုခဲ့ပေမဲ့ပြာကီမုန်တိုင်းကြောင့်ဂျေဘေးတန်ခံရတဲ့မြန်မာနိုင်ငံကိုတော့နိုင်ငံတကာအကူအညီတွေအရင်ကထက်ပိုမိုပေးလာတာတွေ့ရပါတယ်ဂျီတိန်နိုင်ငံကဒေါ်လာ EU အနေနဲ့ယာဂီမုန်တိုင်းနဲ့ခံရတဲ့တခြားနိုင်ငံတွေကိုလည်းထောက်ပံ့မှာဖြစ်ပေမဲ့မြန်မာနိုင်ငံကတော့အများဆုံးရတာဖြစ်ပါတယ်။ဒါအပြင်ရန်ကုန်မြို့ရှိအမေရိကန်တန်ယုံကလည်းမြန်မာနိုင်ငံရဲ့စိုက်ပျိုးရေးနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာအွန်လိုင်းဒက်ရှ်ဘုတ်မိတ်ဆက်ပေးထားခဲ့ပါတယ်။ ဒါပြင်ကုလသမဂ္ဂစာနာဧကအစီအစဉ်WFP ကလည်းအကူအညီတွေပေးခဲ့ပါတယ်။တစ်ဆက်တည်းအိန္ဒိယကအကူအညီတွေလည်းပေးပို့ထားပါတယ်။ဓာရီဟာပြည်ပကအကူအညီဓာတွေဖြစ်ပြီးပြည်တွင်းကပရိဇာအသင်းတွေလူပုဂ္ဂိုလ်တွေရဲ့အကူအညီတွေကလည်းနေ့စဉ်နဲ့အမျှအပြားရှိခဲ့ပါတယ်။ဓာရီအားလုံးဟာရေကြီးတဲ့အချိန်မှာပဲဖြစ်ပါတယ်။ဒါပေမဲ့စောစောကပြောသလိုစိုက်ပျိုးမြေတွေပေါ်တဲရုတွေပုံလွှမ်းပြီးမူလစ ကျွန်တော်တို့မြေဝကျုံးပေါ်ကလွဲပြီးကျန်ဒေသတွေမှာပြည်တွင်းစစ်ဖြစ်နေတဲ့အတွက်စိုက်ပျိုးရေးလုပ်ငန်းတွေကောင်းကောင်းမဖြစ်ထွန်းတော့ပါဘူး။ဒါကြောင့်မြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကြအတည်ကြီးကြုံတွေ့နေရပြီးဆိုတာကိုနိုင်ငံတကာအဖွဲ့အစည်းတွေကပြီးခဲ့တဲ့နှစ်တွေက3ပေးခဲ့ပါတယ်။အခုလဲလာမယ့်2024ခုနှစ်ကူးကြိမ်မှာလူသားချင်းစာနာမှုဆိုင်ရာအကူအညီလိုအပ်သူပေါင်းကတန်း20လောက်ရှိလိမ့်မယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံ UNOCHA ကပြောပါတယ်။အဲ့ဒီထက်က9တန်းခွဲလောက်ကအသက်ရှင်နေထိုင်နိုင်ရေးအတွက်အရေးပေါ်အကူအညီအမေရိကန်ဒေါ်လာ1.1ဘီလီယံပေးဖို့လဲ UNOCHA ကဒီကနေ့အစီရင်ခံစာထုတ်ပြန်တောင်းဆိုလိုက်ပါတယ်။ဒါ့အပြင်ကမ္ဘာပံကလည်းမြန်မာနိုင်ငံရဲ့စီးပွားရေးဟာထပ်ပြီးကျဆင်းဖို့အလားအလာရှိတယ်လို့ပြီးခဲ့တဲ့ရက်ပိုင်းကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။
ကိုကမောင်ဆုံးမစီစဉ်တိဆက်တဲ့အပတ်စဉ်ရေကြီးဩဇာအစီအစဉ်ကိုနားဆင်ကြရပါခင်ဗျာ။ခုဆက်ပြီးတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုတင်ပြပေးပါအောင်မယ်။ ဒီနေ့ထဲကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာစီးပွားရေးကိစ္စဟာမက်ဆန္ဒရှင်တွေအတွက်ထိတ်တန့်ဦးစားပေးတစ်ခုဖြစ်ခဲ့ပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်သမ္မတပြန်ဖြစ်လာတာနဲ့စီးပွားရေးပြန်လည်ကောင်းအောင်လုပ်ဖို့ကိစ္စဟာ ဒီအကြောင်းစကော့စတန်စတင်ပြပို့ထားတာကိုကိုညင်းညာကတင်ပြပေးမှာပါခင်ဗျာ
Donald Trump ရဲ့မဲဆွယ်အဖွဲ့ဟာစီးပွားရေးကိစ္စကိုအာရုံစိုက်ပြီးနောက်ဆုံးအနိုင်ရမိန်ကွန်းအထိပြောသွားပါတယ်
I will not
ကျွန်တော်တို့ကလေးတွေနဲ့ခမားတို့ကလေးတွေရတဲ့နဲ့ဘေကင်းလုံခြုံပြီးချမ်းသာကြွယ်ဝတဲ့အမေရိကန်နိုင်ငံမဖြစ်မချင်းကျွန်တော်မနာပါဘူးစီးပွားရေးကိစ္စမှာ
Trump ကိုရွေးတဲ့လူပုံများတယ်လို့အက်စလီကင်ဇင်ဂျာကပြောပြီးဒီသတင်းစကားကိုရှုံးသွားခဲ့တဲ့ဒီမိုကရက်တွေဘက်ကလည်းကြားတယ်လို့သူကပြောပါတယ်
With so many voters,
လူများစုရဲ့စီးပွားရေးပေါ်မှာအာရုံစိုက်နေတဲ့အတွက်သူတို့မိသားစုငွေကြေးအခြေအနေကလွန်ခဲ့တဲ့လေးနှစ်ကလောက်မကောင်းဘူးဆိုတာပြောတဲ့အရေးအတွက်ပို့ပြီးတော့ဒိုးလာတာကိုAP Focus
အနေနဲ့တွေ့ခဲ့ပါတယ်။အောက်လို့တော့ဒီမိုကရက်အမတ်ခေါင်းဆောင်ဟာကင်းဂျက်ဖရီကအခုလိုပြောပါတယ်။They want us to focus on the issues that matter. အမေရိကန်ပြည်သူတွေရဲ့အရေးကြီးတဲ့ကိစ္စတွေကိုအာရုံစိုက်စေခြင်းပြီးခွန်တန်းပြည်သူတွေအတွက်ပြဿနာတွေကိုအထူးဖြေရှင်းပေးစေချင်တာပါ။လက်လုံလက်စားအမေရိကန်တွေအတွက်
ကုန်စည်နှုန်းတွေကျဆင်းရေးကဆရာမှာပါ။ယူမက်ဆီကိုပြည်နယ်ကမဲဆန္ဒရှင်ဂျူဒီအေဗန်ကကုန်စည်နှုန်းတွေကြီးလွန်းလို့ထရမ့်ကိုရွေးတာလို့ပြောပါတယ်။
ဖရန်ကကျွန်တော်တို့အတွက်ပြင်ပေးမှာပါသူသမ္မတလုံတုံးကစီးပွားရေးကတော်တော်ကောင်းပါတယ်အခုလဲပြန်ကောင်းအောင်လုပ်မှာပါမဲဆန္ဒရှင်ချားစ်ဘူတိုကလည်းအစိုးရအသိအနေနဲ့မြန်မြန်လုပ်မယ်လို့မျှော်လင့်ထားပါတယ်သူတို့ကစီကံထိန်းသိမ်းရေးနည်းမှာပါသူတို့စိတ်ဝင်စားတဲ့နေရာတွေမှာပို့သုံးမယ်လူတွေကလည်းသူတို့စိတ်ဝင်စားတဲ့နေရာတွေမှာပို့သုံးမှာပါဒက်စီသေးတွေကလည်းကြားမှာပါလို့ပြောသွားတာပါအမေရိကန်ပ
precedent in the short run in
ဒါတော့နောက်ဆုံးရေယူမှာတော့အိမ်ပြီးမှာသမဏဘယ်သူပဲဖြစ်ဖြစ်စီးပွားရေးမူဝါဒပေါ့နားလည်မှုကနည်းနည်းလေးပဲရှိပါတယ်ဒါပေမဲ့မိဖို့ကြောင့်တော့စားတောက်ကုန်ပစ္စည်းတွေရဲ့ဈေးနှုန်းကကျွန်တော်နေ့စဉ်ရေဆိုင်နေရတာပ
ါ Trump ရဲ့စီးပွားရေးအစီအစဉ်တွေမှာတော့ရေနံတွေပိုတူးပြီးအခွန်တွေကိုရှော့ပေးမှာပါတွင်းကုန်ကုန်တွေတိုးမြင့်လာလဲပါတာကြောင့်ဒါကတော့ American စားသုံးသူတွေအတွက်ကုန်စည်နှုန်းတွေပိုတက်စေမယ်လို့စီးပွားရေးပညာရှင်အများစုကယုံကြည်ထားပါတယ်ခင်ဗျာ
ကိုညင်းညံကအမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုတင်ပြပေးခဲ့တာပါခင်ဗျာ။ဘီယိုအမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့ပြီးခဲ့တဲ့ရက်ပိုင်းနဲ့အတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းတွေကိုပြောပြခြင်းပါတယ်။အွန်လိုင်းပေါ်ကနေကုန်ပစ္စည်းရောင်းစုံရောင်းချတဲ့ Amazon ကုမ္ပဏီကမြေပြင်ကနေမကကောင်းငင်ပေါ်ကပါပစ္စည်းပို့ဆောင်ဖို့နီလန်းရှာနေပါတယ်။ဘရာဇီးနိုင်ငံမှာတော့နာမည်ကျော်ဘောလုံးသမားနာမည်နဲ့ဝက်ကလေးတစ်ကောင်နာမည်ကြီးနေပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမိနစ်သတင်းတို့လေးတွေကိုမအေးတန်နာကျော်စူးစီးတင်ပြပေးထားပါတယ်ခင်ဗျာ
online ပေါ်မှာအယောင်းဝယ်လုပ်တဲ့ e-commerce လုပ်ငန်းကြီးတစ်ခုဖြစ်တဲ့ Amazon ကဥရောပမှာပထမအဆုံးအကြိမ်အနေနဲ့အီတလီနိုင်ငံမှာ drone နဲ့ဆန်းသက်ပြီးတော့ပစ္စည်းပို့ဆောင်တာဖြစ်ပါတယ်သူတို့ကဒီဇင်ဘာလ4ရက်နေ့မှာအီတလီနိုင်ငံအလဲပိုင်းအဘရူโซဒေတာဆန်ဆယ်ဗိုမြို့မှာစမ်းကြည့်ခဲ့တာပါ။လာမယ့်နှစ်မှာဝန်ဆောင်မှုစတင်နိုင်မှုအတွက်လိုအပ်တဲ့သတ်မှတ်ချက်တွေပြည့်ပြီးအောင်အီတလီအာဏာပိုင်တွေနဲ့ဆက်လက်ပြီးတော့ပူးပေါင်းဆောင်ရွက်နေပါတယ်လို့ Amazon ကပြောပါတယ်။အရင်ကတော့သူတို့2024နှစ်ကုန်ပိုင်းမှာအီတလီနဲ့ဗြိတိန်မှာ drone နဲ့ပစ္စည်းပို့ဆောင်မှုတွေစတင်ဖို့မျှော်လင့်ကြောင်းပြောထားတာပါ။ဗြိတိန်လေကြောင်းကြီးကြပ်ရေးအဖွဲ့ကလည်းဩဂုတ်လတုန်းက Amazon ပါဝင်တဲ့စီမံကိန်း6ခုကိုရွေးချယ်ခဲ့ပြီးတော့ပစ္စည်းပို့ဆောင်ရေးအခြေခံအဆောက်အအုံစစ်ဆေးရေးနဲ့အရေးပေါ်ဝန်ဆောင်မှုလုပ်ငန်းတွေမှာ drone သုံးဆွဲနိုင်မှုစမ်းသပ်သွားမယ်လို့ဆိုပါတယ်။ Amazon Prime Air drone ပို့ဆောင်ရေးဝန်ဆောင်မှုကို2022ဒီဇင်ဘာလမှာစတင်ခဲ့ပြီးတော့လက်ရှိမှာတော့ American ပြည်အောင်စုက Texas ပြည်နယ်နဲ့ Arizona ပြည်နယ်တချို့နေရာတွေမှာသုံးနေပါတယ်။ Amazon ရဲ့ပစ္စည်းပို့ဆောင်ရေး drone တွေအီတလီကောင်းကင်မှာပထမဆုံးအကြိမ်ပြန်တန်းခဲ့တာ2024ဒီဇင်ဘာလ4ရက်ပါ။ MK30 drone တွေနဲ့စမ်းသပ်ခဲ့ပါတယ်။ဒီလုပ်ငန်းမှာဥဆောင်နေတဲ့ Amazon ကွန်ပျူတာမျက်စိအစီအစဉ်တုံးထားတဲ့အလိုလျောက်ထိန်းချုပ်စနစ်နဲ့ drone တွေဖြစ်ပါတယ်လို့အီတလီမှာပစ္စည်းစမ်းပို့ခဲ့တာနဲ့ပတ်သက်ပြီးတော့ကြေညာချက်မှဖော်ပြထားပါတယ်။ရှေးလျှောက်တော့တဖြည်းဖြည်းတိုးချဲ့သွားမှာဖြစ်တယ်လို့ကုမ္ပဏီပြောခွင့်ရက Rider သတင်းဌာနကိုပြောပါတယ်ရှင်။ UNESCO ကမ္ဘာ့ဒရမ်ရဲ့ယဉ်ကျေးမှုအမွေအနှစ်စည်းဝင်တစ်သားတရားတွေဖြစ်ပါတယ်။ တျုပ်ပြာရိုးရာတသားတရာဒီဇိုင်းပုံတွေနဲ့စောက်လို့ရင်းကြီးတွေကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကကမ္ဘာအတွက်မဲ့ယဉ်ကျေးမှုအမွေနဲ့စည်းနဲ့ကို2024ဒီဇင်ဘာလ5ရက်နေ့ကပဲထည့်သွင်းလိုက်တာပါဒီတရာမျိုးတွေကဖူးချက်နဲ့ကြဲကြဲပြည်နယ်တွေမှာအများဆုံးတွေ့ရပြီးတော့လွန်ခဲ့တဲ့နှစ်ပေါင်း1000ကျော်ကလေးကစောက်ထားတာဖြစ်ပါတယ်တန်တချောင်းမှမသုံးရပ်ပစ်ရိုက်တာမျိုးမလုပ်တစ်သားရိုးရာပြီးသူကကရိယာသုံးပြီးတော့တစ်သားတိုင်းတွေနဲ့ရက်ဖောက်ဆောက်လုပ်ထားပါတယ်ကျုပ်ဒီမှာကငကားလေပွဲတော်မှာဒီတရားပေါ်ကများများဖြတ်လျှောက်လေဘဝမှာပုံမချမ်းသာကြွယ်ဝလေပဲလို့ရိုးရာယူရှိပါတယ်ဒီတရားတွေကို2009မှာ UNESCO စည်းနဲ့ထည့်ခံရပြီးတဲ့နောက်ပျက်စီးမှုတွေကြောင့်စည်းငါထုတ်ခဲ့တာပါအခု2024မှာပါရာဂွေးနိုင်ငံ Ascension မှာကျင်းပတဲ့19ချိန်မြောက်အစိုးရများနှင်းတော်ပလဲပွဲမှာကျုပ်ပြည်ရာတစ်သားတရားတွေကိုကမ္ဘာ drum နဲ့ယဉ်ကျေးမှုအမွေနဲ့စည်းနဲ့ပြန်ထည့်သွင်းလိုက်တာဖြစ်ပါတယ်ရန်ဒီမာမျိုးတော်မှာလမ်းပေါ်ပောက်ကွဲမှုထဖြစ်တဲ့အခိုက်အတန့်ဖြစ်ပါရင်ဒီဇင်ဘာလ5ရက်ကြာသပတေးကလမ်းမေးလျှက်10မီတာဘုံပောက်ကွဲပြီးတော့အနည်းမှာလမ်းလျှောက်နေတဲ့အမျိုးသမီးတူထိခိုက်ဒဏ်ရာရသွားပါတယ်။ခရိုင်အန်ဒီရဲ့စီမံခန့်ခွဲရေးလက်ထောက်မန်နေဂျာရဲ့အဆိုအရလျှက်စစ်ကေဘယ်ကြိုးပြန့်ပြင်းနေချိန်မှာပြဿနာတစ်ခုခုရှိပြီးတော့လျှက်စစ်ဘဝများသွားတာကနေပောက်ကွဲတာဖြစ်နိုင်တယ်လို့ဆိုပါတယ်။လုံခြုံရေးကင်မရာမှာတွေ့ရတဲ့ပုံမှာတော့ပောက်ကွဲချိန်မှာအနားကိုအချိန်ကိုက်ရောက်နေတဲ့အမျိုးသမီးကမီတာဘောက်စ်အဖုံထိမှန်ပြီးတော့ကျင်းနေပြုတ်ကျသွားတာတွေ့ရပါတယ်။ချက်ချင်းဆိုလိုပဲအနားမှာရှိနေတဲ့စစ်သားတယောက်ရောက်လာပြီးတော့သူ့ကိုဆွဲထုတ်ကယ်ဆယ်ပေးခဲ့ပါတယ်။ဒဏ်ရာရတဲ့အမျိုးသမီးဘာမှတော့သိပ်ပြီးတော့မထိခိုက်သွားပါဘူး။လက်စစ်တဲ့အားကုန်နေဖြစ်တဲ့ Plus Energy ကတော့ဒီကိစ္စကသူတို့နဲ့မဆိုင်ဘူးလို့ညင်သွားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနောက်ခြမ်းကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းလူနေကျဲတဲ့ကံယူရန်ဒေသမှာငရင်လှုပ်သွားတာကိုလုံခြုံရေးကင်မရာတွေကမှတ်တမ်းဗီဒီယိုမှာတွေ့ရပါတယ်။ကြာသပတေးနေ့ဒီဇင်ဘာလ5ရက်ကပြင်အားရစ်ချတ်စကိတ်ခုနှစ်နဲ့ငရင်ကြီးလှုပ်တဲ့အခါမှာဆေးကြောက်စိုက်ပျိုးခင်းတဲ့ကဆေးကြောက်ပင်တွေအချိန်ပြင်းပြင်းနဲ့လှုပ်ခါနေတာတွေ့ရတာပါ။ငရင်တစ်ခုကရေကူးကန်တွေကရေတွေနဲ့ပေါင်းပင်ခတ်ပြီးတော့လှုပ်ခါနေတာတွေ့ရပါတယ်။ပြင်အားများတာကြောင့်ဆူနာမီဘေးစိုးရိမ်ရလို့ကယ်ရဲမျိုးတွေရဲ့အနေပိုင်းနေရာတွေကပြည်သူတွေဘေးလွတ်ရာရွှေ့ပြေးခဲ့ရပြီးတော့နောက်ပိုင်းမှာတော့ဆူနာမီသတိပေးချက်ပြန်ရုပ်ခဲ့ပါတယ်။အမေရိကန်နောက်ပိုင်း Pacific ကယ်ရဲအချိန်မနေ့7နာရီမထိုးခင်မှာငရင်လှုပ်သွားပြီးတော့နောက်တနာရီခွဲလောက်အကြာမှာတော့ California နဲ့ Oregon ကယ်ရဲမိုင်900အရှိဒေသမှာထုတ်ပြန်ထားတဲ့ဆူနာမီသတိပေးချက်ကိုပယ်ဖျက်လိုက်တယ်လို့အမျိုးသားမိုးလေဝသဌာနကပြောပါတယ်။ဘရာဇီးလ်နိုင်ငံမှာဟိုစေးလူးဝစ်ဂရာစီယာဆိုတဲ့အမျိုးသားတူသူကိုဗစ်ကပ်ပြီးကာလအတွင်းမှာရခဲ့တဲ့အကျန်းအစီကိုအကောင့်ထဲပေါ်နေတာပါသူကခွေးလိကျင်ပြီးတဲ့တင်းနှန်းစရာလုံးမယ်လို့စိတ်ကူးမိခဲ့တာပါဒီလူကိုသူတယောက်တည်းလောက်တာမဟုတ်ဘဲနဲ့သူ့ရဲ့လက်ထောက်အနေနဲ့ပါဘလိုဆိုတဲ့ဝက်လေးတစ်ကောင်ခံခဲ့ပါတယ်ကိုဗစ် -19 ကပ်ပြီးကြောင့်ရီယိုမြို့ကစားတောက်ဆိုင်လုပ်ငန်းတွေထိခိုက်ပြီးတော့သူအလုပ်ပြုတ်သွားတဲ့အခါမှာဂရာစီယာကခွေးလမ်းလျှောက်ပေးတာနဲ့လေ့ကျင့်ပြီးတဲ့အလုပ်တွေကိုပြောင်းလုပ်ခဲ့ရတာပါသူရဲ့ဘဝမှာပို့ပြီးတော့အထူးအဆန်အချိုးကွေဖြစ်သွားခဲ့ရတာကတော့ဥရုဂွေးဘောလုံးသမားဂျော်ဂျီယန်ဒီအာရာစကီတာရဲ့နာမည်ကိုယူပြီးမှဲ့ထားတဲ့ဝက်ကလေးပါဘလိုဒီအာရာစကီတာကိုဝင်းစားလိုက်တာဖြစ်ပါတယ်။ဒီဝက်လေးကတိတ်လိမ်မှာပြီးတော့သူပြောသမျှလည်းနားထောင်ခွေးနဲ့လည်းအတူတူလိုက်ပြီးတော့လမ်းလျှောက်တာပါ။တိတ်ပြီးတော့စကားနားမထောင်တဲ့ခွေးတွေတောင်မှဝက်ကလေးပါဘလိုနဲ့တွေ့ရတဲ့အခါမှာနည်းနည်းငြိမ်သွားကြပြီးတော့ထိန်းလို့ပို့လွှဲတာတွေ့ခဲ့ရပါတယ်။ဒါကြောင့်မလို့သူ့ရဲ့အာမာကန်နီနိုခွေးဟိုတယ်မှာပါဘလိုကအရေးပါတဲ့ယာတို့ရထားပါတယ်။ဝက်ကလေးပါဘလိုရဲ့ထူးခြားတဲ့ဂုဏ်သတင်းကလူမှုကွန်ရက်မှာနာမည်ကျော်လာပြီးတော့ရီယိုမျိုးကခွေးချစ်သူတွေစီတာမကသတင်းဌာနတွေရဲ့အာရုံစိုက်တာပါခံနေရတာဖြစ်ပါလိမ့်ရှင
်။မရီတနာကျော်စီစဉ်တင်ဆက်တဲ့ social media ပေါ်မှာလူကြည့်များတဲ့တမင်းနစ်စာသတင်းတို့လေးတွေကိုနားဆင်ကြည့်ရှုကြကြရတာပါခင်ဗျာ။ပြည်အမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့ကမ္ဘာတလွှားခရီးသွားအစီအစဉ်ကိုတင်ဆက်ပေးပါအောင်မယ်ပြင်သစ်နိုင်ငံတောင်ပိုင်းကလီယွန်းမြို့မှာနှစ်စဉ်ဒီဇင်ဘာလဆန်းရောက်တိုင်းတမျိုးလုံးမိအောင်စုံတွေနဲ့ဖန်တီးထားတဲ့အမှုပညာလက်ရည်တွေအဖြစ်အသင်းပြောင်းသွားပါတယ်မိအောင်စုံသုံးပြီးအမှုပညာရှင်တွေမျိုးစုံဖန်တီးထားတဲ့အမှုပညာလက်ရည်တွေမြင်ရဖို့မဆုမြတ်မုံကကမ္ဘာတလွှားခရီးသွားအစီအစဉ်ကနေတင်ပြပေးထားပါတယ်ခင်ဗျာ
ကျ
ြင်သစ်နိုင်ငံတောင်ပိုင်းကလီယွန်မြို့ဟာပြင်သစ်ရဲ့တတိယအကြီးဆုံးမြို့ဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း2000လောက်ထဲကရောမခေတ်လက်ရာတွေအလဲခေတ်နဲ့ညံသစ်ထွန်းနဲ့ရီနေဆန့်ခေတ်လက်ရာရှေးဟောင်းသမိုင်းဝင်ဘီတုကလက်ရာတွေရှိလို့ကုလသမဂ္ဂယူနက်စကိုကကမ္ဘာအပွေနှစ်အဖြစ်ထိန်းသိမ်းရမယ့်နေရာလို့သတ်မှတ်ထားပါတယ်။အခုလိုမြို့တွေကအထင်ကြီးနေရာတွေမှာနှစ်စဉ်ဒီဇင်ဘာလဆန်းရောက်တာနဲ့မီးရောင်စုံတွေနဲ့လင်းထိပ်ပြီးတော့ဆန်းသက်တဲ့အမှုပညာပြာခန်းတစ်ခုလိုအသွင်ပြောင်းသွားပါတယ်။မဲတော်မာယာကိုဂုဏ်ပြုတဲ့အနေနဲ့လီယော်မြို့သူမြို့သားတွေကအိမ်ပရင်းဖောင်တွေမှာဖျောင်းနိုင်တွေထွန်းကြတဲ့1852ခုနှစ်ထဲကမီးထွန်းပွဲတော်အစဉ်အလာကိုခေတ်သစ်ဤပညာနဲ့ပေါင်းပြီးတော့လီယော်မီးထွန်းပွဲတော်ကိုကျင်းပတာဖြစ်ပါတယ်။အခု2024ခုနှစ်မှာ25ချိန်မြောက်ကြာရောက်တဲ့ခေတ်သစ်လီယော်မီးထွန်းပွဲတော်မှာတော့ဥရောပနိုင်ငံဆောင်ကအမှုပညာရှင်တွေဖန်တီးထားတဲ့အမှုပညာလက်ရာ32ခုကိုလီယော်တစ်မြို့လုံးမှာမြင်ခဲ့ရပါတယ်။လွန်ခဲ့တဲ့25နှစ်အတွင်းမှာလုပ်ခဲ့တဲ့မီးထွန်းပွဲတော်တွေရောကလူကြိုက်များခဲ့တဲ့အမှုပညာလက်ရာ6ခုကိုပြန်လည်ပြသထားတာကဒီနှစ်ရဲ့ထူးခြားမှုဖြစ်တယ်လို့လီယော်မျိုးတော်ဝန်ကပြောပြပါတယ်
။ Bien on trouvera au total 6 œuvres qui ont déjà été présentées.
အရင်မီးထွန်းပွဲတော်တွေမှာပြခဲ့မှုတဲ့အမှုပညာလက်ရာတွေထဲကပြိဿတွေသဘောကျကြတဲ့ဖန်တီးမှု6ခုကိုဒီနှစ်ပွဲတော်မှာပြန်လည်ပြသထားပါတယ်။ကျွန်တော်နောက်မှမြင်နေရတဲ့ I love Lyon ဆိုတဲ့ဖန်တီးမှုအပါအဝင်လီယွန်မြို့ကိုကိုစားပြုတဲ့ postcard တွေထဲမှာတွေ့နိုင်တဲ့ဖန်တီးမှုလက်ရာတွေဖြစ်ပါတယ်။အရင်လုပ်ခဲ့တဲ့မီးထွန်းပွဲတော်တွေတုန်းကပျော်စရာအခိုက်အတန့်တွေကိုပြန်ပြီးတတိယစီခြင်းတဲ့သဘောဖြစ်ပါတယ်
။လီယွန်မြို့ရဲ့အထင်ကြီးအထိတ်မှတ်တစ်ခုဖြစ်တဲ့14ရောက်မြောက် Louis Vuitton Louis the 14th ရုပ်ထုကြီးကို Snow Globe ကြီးလို့ဖန်တီးထားတဲ့အမှုပညာလက်ရာကအရင်ပွဲတော်တုန်းကလူအများသဘောကျခဲ့တယ်လို့အခုတခါလဲမီးထွန်းပွဲတော်လာကြသူတွေကြားမှာရေပန်းစားနေပါတယ်။မြို့တော်ရင်ပြင်မှာ Snow Globe ကြီးကိုဖန်တီးထားတဲ့အတွက်ရင်ပြင်ပတ်ဝန်းကျင်တစ်ခုလုံးကိုထွန်းလင်းသွားစေတယ်လို့ I Love Lyon ကိုဖန်တီးတဲ့အမှုပညာရှင်ကရှင်းပြပါတယ
်။ C'est pas simple parce que il y a beaucoup de travail de mise au point. On met en place.
ဒီဟာကိုဖန်တီးရတာတိတ်တော့မလွယ်ပါဘူး။ Snow Globe ကြီးလို့ဖြစ်အောင်အောက်ခြေကိုဆောက်ရပါတယ်။ဖန်လုံးကြီးထဲမှာနှင်းတွေကျနေတယ်လို့ဖြစ်အောင်လဲလေမှုတ်ဖန်တီးရပါတယ်။လေတိုက်ရင်အလုံးလွင်သွားနိုင်တာမို့ရာသီဥတုတန်ခံနိုင်ဖို့လည်းထည့်စဉ်းစားရပါတယ်။အလုံးအစဉ်ပြေပြေဖြစ်သွားတဲ့အတွက်ကျွန်တော်တို့အတိုင်းထက်အလွန်ဝမ်းသာရပါတယ်။စိန်ခေါ်မှုတွေကြားကအရေးစွန့်လုပ်ခဲ့ရပေမယ့်အဲ့ဒါကြောင့်လဲလူကျင်တဲ့ပုံတိုင်းထွက်လာတဲ့အမှုပညာလက်ရာတစ်ခုလို့ပြောနိုင်ပါတယ်။လူတွေငေးကြည့်သဘောကျနေကြတာကိုမြင်ရတော့အောင်မြင်တယ်လို့ပြောရမှာပါ
။အခုလိုမီးရောင်တွေနဲ့အေယာမအမှုပညာလက်ရာတွေကိုဖန်တီးပြသမှုတွေမှာလူမှုဝန်ကျင်နဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာတတိပြုစရာကိစ္စတွေကိုလည်းမီးမောင်းထိုးပြထားတာတွေ့ရပါတယ်။Coral Ghost လို့နာမည်ပေးထားတဲ့ဖန်တီးမှုဆိုရင်ပင်လယ်ရေထဲမှာဒီတိုင်းဆွန့်ပစ်ထားခဲ့ကြတဲ့ငါးဖန်ပိုက်တွေကြောင့်ရေနေတဲ့တဝါတွေအသက်သေဆုံးရတဲ့အထိဒုက္ခရောက်ကြရတာကိုသိစေဖို့ဖန်တီးထားတာဖြစ်ပါတယ
် C'est une œuvre qui est faite de anciens filets de pêche nommés filets fantômes
ရေထဲမှာဒီတိုင်းဆွန့်ပစ်ထားခဲ့ကြတဲ့ငါးဖန်ပိုက်အဟောင်းတွေသုံးပြီးတန်တာကြောက်တန်းတစ်ခုကိုဖန်တီးထားတာဖြစ်ပါတယ်မောင်ဆေးမျိုးကကုမ္ပဏီထုနဲ့ပေါင်းပြီးဒီငါးဖန်ပိုက်အဟောင်းတွေကိုရှာဖွေဆယ်ယူထားတာပါကျွန်တော်တို့ကဘာကြီးရဲ့ပင်လယ်ရေသမုဒ္ဒရာတွေထဲမှာတဘာဝအတိုင်းရှိနေတဲ့အရာတွေဘလောက်အနေနဲ့များနေသလဲဆိုတာကိုပေါ်လွင်စေအောင်တန်တာကြောက်တန်းအတုတစ်ခုကိုလှုပ်ထားတာဖြစ်ပါတယ
်ကဘာကြီးပူနွေးလာမှုရဲ့ဆိုးကျိုးကတက်ရှိအလုံးအပေါ်တက်ရောက်မှုရှိနေတယ်ဆိုတာကိုပုံဖော်ဖန်တီးထားတဲ့အနုကီးဆိုတဲ့ဖန်တီးမှုကိုလည်းမိထွန်းပွဲတော်လာသူလူကြီးလူငယ်မရွေးသဘောကျကြပါတယ်။အေးခဲတဲ့အတိတ်ဆဝိုင်းဒေသမှနေထိုင်ကြတဲ့အင်းညွတ်ရဲ့တိုင်းရင်းသားတွေလိုအနုကီးဇက်ကောင်လေးနှစ်ကောင်ကိုဖန်တီးထားတာဖြစ်ပါတယ်
။ Les Anoukis ce sont des personnages des petits personnages blancs inspirés des Inuit.
အင်းညွတ်ရဲ့တိုင်းရင်းသားတွေကိုသဘောကျပြီးတော့အနုကီးလိုနာမည်ပေးထားတဲ့ဇက်ကောင်လေးတွေကိုဖန်တီးထားတာပါ။သူတို့နေထိုင်တဲ့ပတ်ဝန်းကျင်မှာရေခဲတွေအေးပျော်ကုန်တဲ့အတွက်သူတို့ကမ္ဘာတခြားနေရာတွေမြို့တွေစီကိုလှည့်လည်ပြီးတော့သွားနေရတယ်ဆိုတာကိုသိဖို့ထားတာဖြစ်ပါတယ်။ပျော်ပျော်နေတတ်တဲ့ဒီဇက်ကောင်လေးတွေကတယောက်နဲ့တယောက်ခင်မင်းရင်းနှီးမှုအတူတကွရှိမှုကိုကြိုးစားပြုတယ်လို့ကျမတို့ရဲ့ခံစားချက်တွေကိုလည်းသူကပြောပြနိုင်ပါတယ်။ကမ္ဘာကြီးပုံရိပ်လာမှုရဲ့တည်ရောက်မှုတွေကိုတိုက်ရိုက်ခံနေရတဲ့အင်ညွတ်တိုင်းသားတွေဖြစ်တော့တဘာဝပတ်ဝန်းကျင်အကြောင်းကိုလည်းသူကပြောပြနေကြပါတယ်။
Christmas ကိုကြိုဆိုတဲ့ Leon Mithun ပွဲတော်ကိုနှစ်စဉ်ဒီဇင်ဘာလဇန်နိုင်မှာ၄ရက်ကြာကျင်းပပါတယ်။မြို့ရဲကအထင်ကြီးရနေရာတွေဒါမကအပန်းဖြေအနားယူနိုင်ကြတဲ့ပန်းချံတွေမှာပါမိအောင်တွေနဲ့အမှုပညာဖန်တီးမှုတွေကိုပုံဖော်ပြသထားတဲ့အတွက်မိအလှတွေကိုလှည့်ပတ်ချင်ရင်တယောက်နဲ့တယောက်ဆုံတွေ့နိုင်ကြတာကိုမြို့ကန်တွေသဘောကျနေကြပါတယ်
။ Ça rapproche le monde, il y a tout le monde qui sort, enfin, c'est quand même le côté
တွေအားလုံးအတူရှိနေကြလဲဆိုတဲ့စူးစမ်းမှုမျိုးဖြစ်စေပါလေ။အိမ်ပြန်ရောက်နေကြပြီမဲ့ Christmas အငွေတက်တွေနဲ့ညွှန်းထွေးပျော်ရွှင်မှုကိုခံစားရပါတယ်။ နှစ်သက်မကူခင်အခုလိုနှစ်သက်ကူကျူရဲ့ပွဲတော်မျိုးကိုကျမသိပြီးတော့နှစ်သက်သဘောကျပါလေ
။စောင်းရသည်ချမ်းအေးတဲ့ကာလမှာမိထွန်းပွဲတော်ကြောင့်စိတ်အမောတွေကိုခဏတာပြေစေတယ်လို့တချို့ကလည်းပြောပါတယ်
။ Besoin, il y en a vraiment besoin, c'est important, c'est des petits événements comme ça qui permettent de lâcher un peu.
ဒီလိုပွဲမျိုးကျမတို့လိုအပ်တယ်အရေးပါတယ်လို့ထင်ပါတယ်။ဒီလိုပွဲတော်မျိုးရှိတဲ့အတွက်ကျမတို့တွေနေ့တူဝရုံးကန်လှုပ်ရှားနေကြရတဲ့ဘဝကနေခဏလွတ်မြောက်သွားသလိုခံစားရပါတယ်။လူမှုဘဝမှာကြုံနေကြရတဲ့အခက်အခဲတွေဆိုရင်တောကတွေကနေခဏတာလွတ်မြောက်သွားစေပါတယ်။တညက်နေပဲဖြစ်ဖြစ်ကိုယ်မှာရှိတဲ့အခက်အခဲတွေကိုခဏဘေးဖယ်ထားပြီးစိတ်ချမ်းသာပျော်ရွှင်သွားစေပါတယ်
။မြို့ထဲတဝိုက်မိအောင်တွေနဲ့အလှဆင်ဖန်တီးပြသမှုတွေကိုလူတွေလွယ်လွယ်ကူကူချေချင်းရှောက်ကြည့်နိုင်ကြဖို့အတွက်မိထွန်းပွဲတော်ကျင်းပတဲ့နေရာတဝိုက်လမ်းတွေကိုပွဲတော်ချိန်တွင်ပိတ်ထားပါတယ်။အဲ့လိုပိတ်ထားလို့တွားရည်လာရည်ခက်ခဲတာကိုတော့မြို့ကန်တချို့ကတိတ်ပြီးတော့သဘောမချကြပါဘူ
း C'est beau mais c'est un peu chiant pour ceux qui travaillent encore surtout moi le soir
မှတော့လာပါတယ်ဒါပေမဲ့ကျမလိုညာဘက်အလုပ်လုပ်တဲ့သူမျိုးအတွက်နည်းနည်းစိတ်နှောက်ယှက်ဖြစ်ရပါတယ်လမ်းတွေအလုံးပိတ်ထားတော့အိမ်ပြန်ရတာခက်ခဲပါတယ်ကျမနေတာကတိတ်မဝေးတော့ကံကောင်းတယ်လို့ပြောရမှာပါကျမရဲ့လုပ်ဖို့ကြိုက်ဘက်တည်းဆိုရင်ငားရက်ခွက်ဘက်မှာနေကြတော့အိမ်ပြန်ရခက်ကြပါတယ်လမ်းတွေပိတ်ထားတော့ဘတ်ကားတွေအလုံးယင်ကြောထဲမှာရှေ့ဆက်သွားမရဖြစ်နေကြပါတယ်။ပွဲတော်က၄ရက်ထဲမှတော်ပါသေးတယ်
။ပြည်သက်နိုင်ငံတောင်ပိုင်းကလီယွန်မြို့ကိုနှစ်စဉ်ကဘာလှည့်ဧည့်သည်6တန်းထက်မနည်းလာတယ်လို့လီယွန်ခီးသွားလုပ်ငန်းဌာနရဲ့ကိန်းဂဏန်းတွေမှာဖော်ပြပါတယ်။အခုလိုမျိုးနိုင်ငံဆောင်ကကဘာလှည့်ခီးသည်တွေအလားများတဲ့မြို့မှာအခု2024ဒီဇင်ဘာလ5ရက်ကနေ6ရက်နေ့အထိ4ရက်ကျင်းပခဲ့တဲ့လီယွန်မီထွန်းပွဲတော်ကိုပြင်းထန်ပြည်တွင်းနဲ့နိုင်ငံတကာဧည့်သည်နှစ်တန်းလောက်လာတယ်လို့ပွဲစီစဉ်သူတွေကပြောပါတယ်။ဘယ်သူမဆိုအခမဲ့လာကြည့်နိုင်တဲ့လီယွန်မျိုးကမီထွန်းပွဲတော်ဟာဧည့်သည်တွေအနေနဲ့ပရဟိတအလူအတွက်ဖျောင်းနိုင်တဲ့ချောင်းကို2ယူရိုနဲ့ဝယ်ယူပြီးတော့ခရစ်စမတ်ကောင်းကြီးမင်္ဂလာတွေမျှဝေနိုင်ဖို့လဲစီစဉ်ပေးခဲ့ပါတယ်ရှင်။ကျွန်မစီမြန်ပါမှာ
မဆူမြန်မွန်စီစဉ်တက်ဆက်တဲ့ကဘာတလွားခီးသွာအပတ်စဉ်အစီအစဉ်ကိုကြည့်ရှုနားဆင်ခဲ့ကြရတာပါခင်ဗျာ။ဒီအမေရိကန်အတန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခင်ဗျာအခုတော့မကြခင်အစီအစဉ်တွေမပြည့်စုံခင်ဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအကျုပ်ချုပ်ကိုကိုစောမို့ကျော်ကတလဲပြောပြပေးအောင်ပါခင်ဗျာ
ကန်ယူကန်မြို့သားအစည်းအရုံးရဲ့ဌာနချုပ်စခန်းဟောင်းဖြစ်တဲ့ထိုင်းမြန်မာနယ်စပ်တောင်ရင်မြကန်းပေါ်ကမာနေပလောစကံကိုစစ်ကောင်စီတပ်တွေလက်ထက်ကနေပြန်လည်သိမ်းယူလိုက်ကြောင်းတောင်ခန်ယူတာဝန်ရှိသူတူကပြောဆိုပါရယ်စစ်ကောင်စီထိန်းချုပ်ထားတဲ့စကံကိုမကြသေးခင်ကစတင်တိုက်ခိုက်ခဲ့ပြီးအခုနောက်ဆုံးသိမ်းပိုက်နိုင်ခဲ့တာဖြစ်တဲ့အကြောင်းဒီကနေ့အင်္ဂါနေ့မှာခန်ယူတာဝန်ရှိသူတူဖြစ်တဲ့ဖရိုစောတမင်ထွန်းကိုကိုးကားပြီး AFP သတင်းကဖော်ပြပါရယ်ရုရှားနိုင်ငံမော်စကိုမြို့တော်မှာဒီကနေ့ဘုံးပေါက်ကွဲခဲ့တဲ့အတွက်နျူကလ িয়ার ဇီဝနဲ့ဓာတုကာကွယ်ရေးတပ်ဖွဲ့တပ်မှုဒုတိယဗိုလ်ချုပ်ကြီးIgor Karlov နဲ့အခြားသူတေဆုံးသွားတဲ့အကြောင်းရုရှားအာဏာပိုင်တွေကအတည်ပြုပြောဆိုပါတယ်တိုက်ခိုက်မှုဟာယူကရိန်းလက်ချက်ဖြစ်တယ်လို့လဲယူကရိန်း SBU တပ်ဖွဲ့ကိုကိုးကားပြီးရိုက်တာနဲ့ AFP သတင်းတွေကဖော်ပြကြပါတယ်ဒူဘိုဂျိုကြီး Igor Karlov နဲ့လက်ထောက်ဟာလူနေတိုက်ခန်းကနေလမ်းပေါ်ကိုထွက်လာစဉ်အနီးနားမှာရပ်ထားတဲ့လျှက်စစ်မော်တော်ဆိုင်ကယ်ကနေပေါက်ဘုံးပေါက်ကွဲခဲ့ပြီးတေဆုံးခဲ့တာလို့ရုရှားတာဝန်ရှိသူတွေကပြောပါတယ်ရုရှားစစ်ပွဲအတွင်းမြောက်ကိုရီးယားကရုရှားကိုငွေကြေးနဲ့စီးရီးအကူအညီတွေပေးနေတဲ့အပြင်ပယ်ဒိတ်မစ်ဆိုင်းတုံးအစီအစဉ်တွေဆက်လုပ်နေတဲ့အတွက်အမေရိကန်ပြည်ထောင်စုကမြောက်ကိုရီးယားနဲ့ရုရှားကိုဒဏ်ခတ်ရေးယူမှုတွေထပ်မံလှုံ့ဆော်လိုက်ပါတယ်စီးရီးယားနိုင်ငံမှာသမ္မတဘာရှယ်အယ်အာဆတ်ဖြုတ်ချပြီးနောက်တပုံတွေအောင်ပွဲခံခဲ့တဲ့အခြေအနေကို IS Islamic စစ်သွေးကြတဲ့ကအခွင့်ကောင်းယူမှာကိုစိုးရိမ်နေတဲ့အမေရိကန်ကလေကြောင်းကနေတိုက်ခိုက်မှုတွေတို့မြင့်လှုပ်ဆောင်နေပါတယ်ရုရှားတပ်ဖွဲ့တွေနဲ့လေကြောင်းစစ်ကူတွေကြားသမ္မတအာဆတ်အစိုးရတပ်တွေကင်းလဲလေရှိတဲ့စီးရီးယားအလဲပိုင်းက IS စစ်သွေးကြနယ်မြေတွေကိုဥတီပစ်ခတ်တိုက်ခိုက်တာဖြစ်ပါတယ်ဂါဇာဒေသမှာဟာမတ်စ်ကိုစစ်ဆင်တိုက်ခိုက်နေတဲ့အစ္စရေးအနေနဲ့ဂါဇာကိုလုံခြုံရေးအရာထိန်းချုပ်နိုင်မဲ့လို့ကာကွယ်ရေးဝန်ကြီးအစ္စရေးကတ်စ်ကဒီကနေ့အင်္ဂါနေ့မှာထုတ်ဖော်ပြောဆိုလိုက်ပါတယ်
ဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုကိုစောမိုးကျော်တင်ပြပေးခဲ့တာပါခင်ဗျာ။အင်္ဂါနေ့ညအတွက်အစီအစဉ်တင်ဆက်မှုတွေမကြခင်ပြီးဆုံးတော့မှာပါ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကမခင်လေးဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Bass နဲ့ Junbei Hamza တို့ဖြစ်ကြပါတယ်ခင်ဗျာ။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါ။ VO American အတန်ရဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုခဲ့ကြရတာပါ။တော်ရရှိမှန်းတဲ့ကွာမြန်မာပြည်သူပြည်သားအားလုံး ပေးအန်ရဲ့ခတ်သိမ်းကင်းဝေးပြီးတော့လုံရင်ဆန္ဒတွေအများဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ video ကိုကြည့်ရှုအားပေးကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ
This program has come to you.